Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2015ခုနှစ်မေလ9ရက်ကြာသပတေးနေ့မနက်ခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းလိုမီတာ32 40 59 50နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမစုမမရှင်
နော်ကတော့ဇောင်းလိုက်မှာဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးချုပ်ကယ်ရီဟာဆော်ဒီအာရေဗျနိုင်ငံကိုရောက်ရှိနေပါတယ်။အကြံဖက်သမားတွေဖန်စီနိုင်ရေးအတွက်အမေရိကန်ကဒေါ်လာတန်20စုငွေထုတ်ပြန်လိုက်ပါတယ်။ဒီကနေ့ပြုလုပ်မဲ့ဗြိတိန်ရုပ်ကောက်ပွဲမှာဘယ်သူနိုင်မဲဆိုတော့အတက်မပြောနိုင်သေးပဲဖြစ်နေပါတယ်။ဒီလိုနိုင်ငံတကာသတင်းတွေကိုကိုစံမိုဝင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီမနက်ခင်းအတွက်သောတာရှင်တွေကိုတင်ဆက်ပေးမယ့်သတင်းထူးတွေထဲမှာဆိုရင်တော့ဝါပြည်သွေးစည်းညီညွတ်ရေးပါတီအနေနဲ့တနိုင်ငံလုံးအပြည့်ရဲ့ရေးစာချုပ်မှာပါဝင်ချုပ်ဆိုလက်မဲ့ရေးထိုးမှာမဟုတ်ပေမဲ့လို့ငြိမ်းချမ်းရေးဖော်ဆောင်မှုနိုင်ငံရေးဆွေးနွေးပွဲတွေမှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးနဲ့အတူပူးပေါင်းပါဝင်မယ်လို့ပြောဆိုလိုက်ပါတယ်
။ငြိမ်းချမ်းရေးရယူခဲ့တာတက်ခတ်မှုပြစ်ခတ်မှုလုံးလုံးမရှိခဲ့တဲ့ဒီသမိုင်းကာလတစ်ခုရှိနေတဲ့အတွက်ပေါ့ပြစ်ခတ်ရသေးစာချုပ်ကိုတော့ကျွန်တော်တို့ပါဝင်ချုပ်ဆိုခြင်းမပြုတော့ဘူးဆိုပြီးတော့ကျွန်တော်တို့အဖွဲ့အစည်းကဆွေးနွေး
နောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်ရှင်။ဆက်ပြီးတော့လည်းဒီပန်ဆန်းညီလာခံအပြီးမှာတိုင်းရင်းသားလက်နက်ကိုင်တွေအားလုံးပါဝင်တဲ့အပြစ်ခတ်ရဲစဲရဲသဘောတူစာချုပ်ချုပ်ဆိုနိုင်မှုအရေးတောက်ဆိုလိုက်တဲ့သတင်းတွေနဲ့အတူဒေတာရင်းကထိတ်တန့်ရောက်သတင်းတွေကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုစော်ဝင်းလိုင်နဲ့ဦးစံမိုးဝေတို့ပြောပြပေးပါအောင်ရှင
်။ယီမန်နိုင်ငံမှာရှိတဲ့ဟူတီတပုံအဖွဲ့တွေပေါ်ဆော်ဒီအာရေဗျကဥဆောင်တဲ့ညွန်ပေါင်းအဖွဲ့ကပြုလုပ်နေတဲ့လေကြောင်းတိုက်ခတ်မှုတွေကိုလူသားချင်းစာနာထောက်ထားတဲ့အနေနဲ့ခိတ္တရဆန်းပီပြောဆိုဆွေးနွေးဖို့အတွက်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီဟာဆော်ဒီအာရေဗျနိုင်ငံကိုရောက်ရှိနေပါတယ်။တိုက်ပွဲကြားမှာပြည်မိနေတဲ့အရသားတွေဘေးကင်းရာကိုထွက်ခွာနိုင်ရေးနဲ့လူသားချင်းစာနာတဲ့အကူအညီတွေပေးနိုင်ရေးအတွက်လူသားချင်းစာနာတဲ့ဥပဒေတွေကိုလေးစားလိုက်နာကြဖို့တိုက်ခတ်မှုမှာပါဝင်ပတ်သက်နေသူအားလုံးကိုသူ့အနေနဲ့တိုက်တွန်းတဲ့အကြောင်းပြောပါတယ်။ဝန်ကြီးကယ်ရီဟာဆော်ဒီအာရေဗျခေါင်းဆောင်တွေအပြင်လုံခြုံရေးအတွက်ဆော်ဒီအာရေဗျကိုထွက်ပြေးတင်းရှောင်နေတဲ့ယီမန်သမ္မတအဘူရာဘူမန်ဆူဟာဒီနဲ့လည်းတွေ့ဆုံမှုရှိပါတယ်။ဟူတီတပုံတွေပေါ်ပြုလုပ်နေတဲ့လေကြောင်းတိုက်ခတ်မှုတွေအပါအဝင်တခြားဆောင်ရွက်ချက်တွေကိုပါခိတ္တဆိုင်ငံ့ထားဖို့သူတို့အနေနဲ့စဉ်းစားနေကြောင်းဆော်ဒီအာရေဗျဘက်ကလည်းပြောပါတယ်။ယီမန်အရသားတွေကိုစားနပ်ရိက္ခာနဲ့တခြားအကူအညီတွေပေးနိုင်ဖို့အခက်အခဲတွေနဲ့ရင်ဆိုင်နေရကြောင်းကုညီကယ်ဆယ်ရေးအဖွဲ့တွေကတိုင်ကြားထားကြတာဖြစ်ပါတယ်။
IS Islamic State Wing အဖွဲ့ဝင်တွေလို့ပြောတဲ့အမေရိကန်နိုင်ငံသားတဦးရဲ့ချင်းချောက်လာမှုအတစ်ကြောင့်အမေရိကန်ထောက်လိုင်းရဲ့အရာရှိတွေအနေနဲ့သတိထားစရာဖြစ်လာရပါတယ်။ဒါပေမဲ့လည်းဒီချင်းချောက်မှုနဲ့ဆက်နွယ်နေတဲ့အထောက်အထားတွေတော့ဘာမှသိမတွေ့ရသေးပါဘူး။ဒီချင်းချောက်မှုကို Just Space လို့အမည်ပေးထားတဲ့ Internet Blog စာမျက်နှာပေါ်မှာတင်ထားတာပါ။Texas ပြည်နယ် Garland မှာတနင်္ဂနွေနေ့ကပြုလုပ်တဲ့တိုက်ခတ်မှုဟာလုံးဝအဆပဲရှိသေးတယ်လို့ပြောဆိုထားပြီးတော့အဲ့ဒီ Blog ထဲမှာရေးသားထားပါတယ်။ပြည်နယ်15ပြည်နယ်မှာငါတို့အနေနဲ့လေ့ကျင့်ထားပြီးသားစစ်သည်82ယောက်ရှိတယ်။ငါတို့တိုက်ခိုက်စေခြင်းနဲ့ဆန္ဒရှိတဲ့ပြစ်မှတ်တွေကိုတိုက်ခိုက်ဖို့အဆင်သင့်ရှိနေကြပြီဆိုပြီးတော့အဘူအီဘရာဟင်အယ်မာရီခီကရေးသားထားပါတယ်။သူဟာအမေရိကန်နိုင်ငံဘဝအကြမ်းဖက်သမားဖြစ်ပြီးတော့ပါကစ္စတန်ကလူမျိုးစုတွေနေထိုင်ရာအရပ်မှာလှုပ်ရှားနေတယ်လို့ယူဆရပါတယ်။နောက်လာမယ့်6လဟာစိတ်ဝင်စားစရာကောင်းလိမ့်မယ်လို့လည်းသူကရေးသားထားပါတယ်။ Garland တိုက်ခိုက်မှုကအမေရိကန်လွတ်လပ်မှုကာကွယ်ရေးစာဦးဆောင်ရွက်မှုအဖွဲ့ဖြစ်တဲ့ AFDI ပူးတွဲတည်ထောင်သူပမ်ကယ်လာကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်တယ်လို့လည်းအယ်မာရီကီကရေးသားထားပါတယ်တိုက်ခတ်မှုပြုလုပ်တဲ့နေရာဟာ AFDI အဖွဲ့ကတမန်တော်မူဟာမက်အကြောင်းကာတွန်းပြန်ပွဲကျင်းပဖို့အတွက်အစည်းအဝေးတစ်ခုကျင်းပနေတဲ့နေရာလည်းဖြစ်ပါတယ
်အမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်အတွင်းမှာကျင်းပတဲ့တမန်တော်မူဟာမက်ကာတွန်းပြန်ပွဲရုပ်ပုံရေးဆွဲမှုပြန်ပွဲကိုတိုက်ခတ်ခဲ့တဲ့တနတ်သမားတွေနဲ့အိုက်အက်အစ္စလာမစ်စစ်သွေးကြောအဖွဲ့တွေအကြဆွံ့နှံမှုရှိမရှိဆိုတဲ့အပေါ်အမေရိကန်အရာရှိတွေကလေ့လာဆန်းစစ်နေပါတယ်။တနတ်သမားနှစ်ဦးရဲ့ Twitter လူမှုကွန်ရက်အကောင့်တွေနဲ့သူတို့ပိုင်ဆိုင်တဲ့ကွန်ပျူတာအပါအဝင်ဆက်သွယ်ရေးပစ္စည်းတွေအလုံးကိုစုံစမ်းစစ်ဆေးမှုတွေကစစ်ဆေးနေကြပါတယ်။ Texas ပြည်နယ် Dallas မြို့အပြင်မှာရှိတဲ့ Garland မြို့မှာဖြစ်သွားခဲ့တဲ့ပစ်ခတ်မှုကိုသူတို့အဖွဲ့ဝင်တယောက်ကပြုလုပ်ခဲ့တာလို့ IS အဖွဲ့ကတရားဝင်ဝန်ခံပြောကြားထားပါတယ်။ဒါဟာအမေရိကန်မြေပေါ်မှာသူတို့အဖွဲ့အနေနဲ့ပထမဆုံးအကြိမ်တိုက်ခတ်ခြင်းဖြစ်ပြီးနောက်ဆက်တွဲဆွေးရတဲ့တိုက်ခတ်မှုတွေမြင်တွေ့ရအလေအုံမယ်လို့လည်းသတိပေးချက်ထုတ်ပြန်ထားပါတယ်။ IS အဖွဲ့အနေနဲ့အမေရိကန်မြေပေါ်ကိုရောက်လာပြီးဆိုပြီးသမ္မတဝါမအစိုးရအနေနဲ့အတည်ပြုချက်မပေးနိုင်သေးဘူးလို့အင်ဗျူတော်ပြောခွင့်ရ Josh Arnes ကပြောပါတယ်။တနသမားနှဦးဟာ Elton Simpson နဲ့ Nadi Sufi တို့ဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။
IS Islamic စစ်သွေးကြောအဖွဲ့ရဲ့ထိတ်တန့်ခေါင်းဆောင်၄ယောက်နဲ့ပတ်သက်ပြီးတော့သတင်းပေးနိုင်မယ်ဆိုရင်စုငွေဒေါ်လာ130ချီမြင့်မှာဖြစ်ပါတယ်။ဒါဟာအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနောက်ဆုံးထုတ်ပြန်လိုက်တဲ့စုစည်းငွေလည်းဖြစ်ပါတယ်။ဒီ ISIS အဖွဲ့ရဲ့ခေါင်းဆောင်တွေဟာအီရတ်နဲ့ဆီးရီးယားနိုင်ငံတွေအတွင်းမှာစစ်စင်ရေးတွေကိုဥဆောင်နေသူတွေဖြစ်ပြီးတော့သူတို့နဲ့ပတ်သက်တဲ့သတင်းတွေကိုဖုန်းနဲ့ဖြစ်စီစာနဲ့ဖြစ်စီအီးမေးလ်နဲ့ဖြစ်စီဆက်သွယ်ပေးပို့သူမိသူကိုမဆိုစုစည်းငွေချီမြင့်မှာဖြစ်တယ်လို့ဆိုပါတယ်။ IS အဖွဲ့ကိုဥမဆောင်တဲ့အီရတ်နိုင်ငံအတွင်းက Al Qaeda ခေါင်းဆောင်ဖြစ်ခဲ့သူAbd al-Rahman Mustafa al-Qaduli ရဲ့တရင်ကိုပေးနိုင်ရင်ဒေါ်လာ9တန်းအဘူမိုဟာမက်အယ်အဒနီနဲ့တက်ခန်တာယူမူဆာဇိုဗစ်ပါတီစလာဗီတို့နှစ်ဦးကိုတယောက်ဒေါ်လာ5တန်းစီနဲ့တာရစ်ဘင်အယ်တဟာဆိုသူကိုတရင်ပေးနိုင်ရင်ဒေါ်လာ3တန်းပေးမှာဖြစ်တယ်လို့ဆိုပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့တရားမျှတမှုအစီအစဉ်အတွက်စုငွေထုတ်ပြန်တာဟာလူတက်ဖို့စီရင်ထုတ်ပြန်တာမဟုတ်ပါဘူး။ဒီစီရင်ဟာအပြစ်ရှိသူအကြမ်းဖက်သမားတွေကိုဖမ်းဆီးပြီးတော့ဥပဒေကြောင်းအရအရေးယူအပြစ်ပေးဖို့အသုံးပြုခဲ့တာဖြစ်တယ်လို့ဆိုပါရခင်ဗျာ
။ VOA အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 MHz လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။အမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာ။ဗြိတိနိုင်ငံမှာကြာသပတေးနေ့ကျင်းပမဲ့လွတ်တော်ရွေးကောက်ပွဲတွေအတွက်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်နဲ့အတိုက်ခံခေါင်းဆောင်အက်ဒ်မီလီဘန်တို့ဟာမဲဆန္ဒရှင်တွေကိုနောက်ဆုံးအဆင့်အပြိုင်ဆိုင်မဲဆွယ်ဆေးရုံနေကြပါတယ်။လူတုစစ်တမ်းတွေအရရွေးကောက်ပွဲမှာဘယ်သူနိုင်မယ်ဆိုတာအတက်မပြောနိုင်သေးပဲဖြစ်နေပါတယ်။ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ဦးဆောင်တဲ့ Conservative Party ဟာဗြိတိရှမဲဆန္ဒရှင် 33 ရာခိုင်နှုန်းရဲ့ထောက်ခံမှုကိုရရှိထားပြီးအက်ဒ်မီလီဘန်ဦးဆောင်တဲ့အတိုက်ခံ Labour Party ကတော့32ရာခိုင်နှုန်းထောက်ခံမှုရရှိထားတယ်လို့ဗိုလ်ထုနေ့ကတနင်္ဂနွေလုံးအတိုင်းအတာနဲ့ကြောက်ယူခဲ့တဲ့စစ်တမ်းမှာဖော်ပြထားပါတယ်။ဒီစစ်တမ်းကိုကြည်ချင်းအားဖြင့်အဓိကပါတီကြီးနှစ်ခုအနေနဲ့အစိုးရအဖွဲ့ဖွဲ့နိုင်ရေးအတွက်အမှတ်နေရာ65နေရာရှိတဲ့ House of Commons လို့ခေါ်တဲ့အောက်လွှတ်တော်မှာအမှတ်နေရာခွဲဝေအနိုင်ရကြမဲ့ပါတီငယ်လေးတွေနဲ့ပေါင်းပြီးညွန်ပေါင်းအစိုးရဖွဲ့ရမယ်အဖြစ်မျိုးရောက်လာနိုင်ပါတယ်။အခုနှစ်ရွေးကောက်ပွဲဟာဗြိတိနိုင်ငံရဲ့မျိုးဆက်တစ်ခုအတွင်းခမရအခက်ဆုံးနဲ့အကျိုးသက်ရောက်မှုအမျိုးမျိုးဖြစ်နိုင်တဲ့ရွေးကောက်ပွဲဖြစ်တယ်လို့သုတေသီတွေကသုံးသပ်ပြောဆိုနေကြပါတယ်။တကယ်လို့သူသားပြန်ရွေးခံရရင်အဖွဲ့ဝင်28နိုင်ငံပါတဲ့ EU ဥရောပသမဂ္ဂထဲမှာဆက်နေသင့်မနေသင့်ဆိုတဲ့ကိစ္စကိုလူထုဆန္ဒခံယူပွဲကျင်းပသွားမယ်လို့ဝန်ကြီးချုပ်ကင်မရွန်ကပြောပါတယ်။ဗြိတိန်ဟာကမ္ဘာမှာနံပါတ်5ခုမြောက်ကမ္ဘာစီးပွားအကြီးဆုံးနိုင်ငံဖြစ်ပါတယ်။
ပြင်သစ်နိုင်ငံ Elf တောင်တန်းပေါ်မှာ Mars လအတွင်းကပြက်ကျခဲ့တဲ့ဂျာမနီခီးတယ်လေရင်ရဲ့တွဲဖက်လေယာဉ်မှုဟာအခင်းဖြစ်တဲ့နေ့စောစောပိုင်းမှာပြန်တန်းခဲ့တဲ့ခီးစဉ်တစ်ခုမှလည်းလေယာဉ်ကိုနှိမ့်ဆင်းပြန်တန်းပြီးတော့စမ်းသပ်မှုပြုလုပ်ခဲ့ပုံရတယ်လို့ပြင်သစ်စုံစမ်းစစ်ဆေးသူတွေကပြောပါတယ်။လေယာဉ်ပြက်ကျခဲ့စဉ်မှာလေယာဉ်ပေါ်လိုက်ပါလာသူ150လုံးသေဆုံးခဲ့ရပါတယ်။ထိန်းချုပ်မှုမရှိဘဲအလူလျောက်ပြန်တန်းမှုအတွက်သတ်မှတ်ထားတဲ့အမြင့်ကိုအကြိမ်တော်တော်များများပြောင်းရွှေ့ပြန်တန်းမှုတွေပြုလုပ်ခဲ့တယ်လို့ဆိုပါတယ်။ပထမစောစောပိုင်းဘာစီလိုနာမြို့ကိုပြန်တန်းခဲ့စဉ်မှာအနည်းဆုံးမီတာ30လောက်ထိနှိမ့်ဆင်းပြီးတော့ပြန်တန်းမှုပြုလုပ်ခဲ့တယ်လို့ပြင်သစ်နိုင်ငံကရက်ဖက်လေချောင်းနဲ့လုံခြုံရေးစုံစမ်းရေးဌာနကဗထူးနေမှာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။စာမျက်နှာ30ရှိတဲ့အစီရင်ခံစာမှာစောစောပိုင်းကလေရင်ထိုးဆိုင်နှိမ့်ဆင်းသွားချိန်မှာတွဲဖက်လေရင်မှုဟာတယောက်တည်းလေရင်ဥကောင်းထဲမှာရှိနေတယ်လို့ဆိုပါတယ်။ဒီတွဲဖက်လေရင်မှုကလေရင်ပြက်ကျအောင်တမင်ရွယ်လှုပ်ဆောင်တာသမကအကျိုးတင်ကြံစီလှုပ်ဆောင်တာလည်းဖြစ်တယ်လို့ဆိုပါတယ်။
အာဖဂန်စစ်တပ်နဲ့ရဲတပ်ဖွဲ့အတွင်းလူပဏယောက်ရှိတာဝန်ထမ်းဆောင်နေတယ်ဆိုတဲ့စီးရင်အတိအကျမသိနိုင်သေးတဲ့အပေါ်ဆိုရင်ပူပန်ကြောင်းအမေရိကန်အစိုးရလုပ်ငန်းတွေကိုစောင့်ကြည့်ရတဲ့ယုံကအရာရှိကပြောကြားလိုက်ပါတယ်။အဲ့လိုစီးရင်အတိအကျမသိရတဲ့အတွက်အမျိုးသားလူညုံရေးမှာဘလောက်အင်အားရှိတယ်ဆိုတာကိုပြက်ပြက်သားသားဆုံးဖြတ်ချက်ချနိုင်ဖို့အာဖဂန်စစ်ကောင်းဆောင်တွေအတွက်ရောအမေရိကန်စစ်ဘက်အကြံပေးအရာရှိတွေအတွက်ပါအခက်အခဲဖြစ်စေတယ်လို့ဆိုပါတယ်။အာဖဂန်နစ္စတန်နိုင်ငံပြန်လည်ထူထောင်ရေးနဲ့ဖွံ့ဖြိုးရေးအတွက်အမေရိကန်ပြည်ထောင်စုကပေးထားတဲ့ဒေါ်လာ100ဘီလီယံကိုပုံမှန်သုံးဆွဲခြင်းရှိမရှိဆိုတာကိုစစ်ဆေးနေတာဖြစ်ပါတယ
်။စာပေအဖွဲ့ကြီးတခုကပြင်သစ်နိုင်ငံကတီယိုဇာမဂ္ဂဇင်းစာတောင်ဖြစ်တဲ့ Charlie Hebdo ကိုအားပေးတဲ့ဂုဏ်ပြုဆုချီးမြှင့်လိုက်ပါတယ်။မဂ္ဂဇင်းရဲ့ Editor ချုပ် Jared Beard နဲ့ဝေဖန်ရေးရုပ်ရှင် Director Jean Baptiste Toretto ဟာ American Pen အဖွဲ့ကြီးရဲ့ရန်ပုံငွေညစာစာပွဲမှာလွတ်လပ်စွာထုတ်ဖော်ပြောဆိုမှုတွေပေးအပ်တဲ့ဆုကိုလက်ခံရယူမှာဖြစ်ပါတယ်ခင်ဗျာ။
Now, so you had a renego, goes on when I net Usamo Viro, Jinya Pigajara, Piparish, Totashinigo, Yunzon Tinsabi met Ringaro, Wapi, Dresi, Nino Ye Party, UWSP, and Nine, Soyane, Leshi, Nina Ye Yashi Tabi Pillu, Tanangalo Pia Ye Sajo, and C. Ema, Bawin, Choso, Lemma Ye Toma, Hope Melu, Tanangalo Dinan, and Nina Ye Posaneka, Nanga Ye Suni, where Pimyang Naye accounted for in Yarima, Diana Lanakai Puri, Alone, Buwang Bawima Pietelu, Pioso Libare, Wapi, Dresi, Nino Ye Party, Pioguya, Uamingo, View him Yama Banga Satu, Mimian Tara, Dimja Bijimare.
တနင်္ဂနွေအပြည့်ခက်ရစေးမူကျန်းကတော့မတ်လ၃၀ရှေ့မှောက်မှာလက်မှတ်ထိုးပြီးပြီပေါ့ဆိုတော့တနင်္ဂနွေအပြည့်ခက်ရစေးရေးစာချုပ်ချုပ်ဆိုနိုင်မှုအတွက်အန်ကယ်တို့ဒီဝါပြည်ဒေသကြီးညညရေးပါတီရဲ့သဘောထားကဘယ်လိုများရှိပါလဲရှင်ကျွန်တော်တို့ဒီတနင်္ဂနွေအပြည့်ခက်ရစေးကိစ္စနဲ့ပတ်သက်လို့ရှင်ဝင်းမှာလည်းဒိုင်းနာအဖွဲ့စည်းနေနဲ့ဆွေးနွေးပါတယ်၂၆နှစ်တည်းနဲ့မနော်ညညရ ချင်းမပြူတော့ဘူးဆိုပြီးတော့ကျွန်တော်တို့အဖွဲ့အစည်းကဆွနေတင်ပြတာရှိပါတယ်ပြခရစေစာချုပ်ကိုလက်မှတ်ရေးထိုးခြင်းမပြူတော့ပြင်မဲ့လို့ဆက်လက်ပြီးသွားမယ်နိုင်ငံရေးတည်ဆုံဆွနေမှုကိုတော့ကျွန်တော်တို့လည်းပါဝင်ဆောင်ရွက်သွားမယ်ဆိုတာဆွနေပွဲမှာလည်းတည်လေဆွနေသွားပါလေ
ဟုတ်ကဲ့အန်ကယ်ဆိုလိုချင်တာကအန်ကယ်တို့ဒီဝါပြည်ပါကဒီတိုက်ပွဲတွေမရှိတဲ့အတွက်တနိုင်ငံလုံးပြစ်ခတ်ရဆဲရေးစာချုပ်မှာထိုးစရာမလိုဘူးဆိုတဲ့သဘောလားအန်ကယ်အဲ့ဒီကိစ္စကိုနည်းနည်းလေးရှင်းရှင်းလင်းလင်းလေးပြောပြပေးပါလားရှင်ဟုတ
်ဒီကိစ္စကဒီလိုပါပြစ်ခတ်ရဆဲရေးနဲ့ပတ်သက်လို့ရင်းညာရင်းစာယူကလေးရနေကူကြည့်ပြစ်ခတ်တိုက်ခတ်မှုမရှိတဲ့အတွက်ဟိုပြစ်ခတ်ရဆဲရေးစာချုပ်ချိုးဆိုရအတွက်ဆိုတော့ကျွန်တော်တို့မှာဘယ်လိုပြောမလဲတာဝန်မရှိဘူးပေါ့ဗျာနော်ကျွန်တော်တို့ရင်းညာရင်းရပြီးသားဖြစ်တယ်ဒါပေမဲ့ဆက်လက်သွားမယ်ဒီတိုင်းပြည်ရဲ့ဒီမိုကရေစီရေးတိုင်းပြည်ရဲ့အမျိုးသားတန်းတူညီညာရေးတိုင်းပြည်ရဲ့ငြိမ်းချမ်းရေးကိစ္စတွေမှာတိုင်းနာအလုံးတက်တက်ကြွကြွနဲ့ကျွန်တော်တို့ကလည်းပါဝင်ဆောင်ရွက်သွားမယ်ဆိုတာဆုံးဖြတ်ကြေညာထားတာရှိပါလေ
ဟုတ်ကဲ့ဆိုရနဲ့ဆက်ပြီးတော့ငြိမ်းချမ်းရေးဆွေးနွေးမဲ့ဒီပွဲတွေမှာတော့ရှေ့ဆက်ပြီးဘယ်တော့များတွေ့ဖို့အတွက်ဆိုပြီးပြန်ပြီးချင်းဆိုတာမျိုးရှိပါလေရှင
်ကျွန်တော်တို့လည်းဒီနိုင်ငံရေးဆွေးနွေးပွဲအတွက်ကိုတင်းတော်တဲ့အချိန်မှာလိုအပ်တဲ့အချိန်မှာကျွန်တော်တို့ပြန်လည်ပြီးတော့ဒီတိုင်းသားဖွဲ့စည်းကောင်းဆောင်ဖွဲ့စည်းများအလုံးထိခေါ်ပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆက်လက်ပြီးတော့ဆွေးနွေးဆောင်ရွက်သွားဖို့ဆုံးဖြတ်ချက်တွေထုတ်ပြန်ကြေညာချက်ဆက်နွှဲချက်တွေလုပ်ပါပါလေ
ဟုတ်ကဲ့ပန်ဆိုင်ရဲ့ဌာနချုပ်မှာတိုင်းသားကိုယ်စားလှယ်ခေါင်းဆောင်တွေအကုန်လုံးပါဝင်ပြီးညီလာခံတရက်ချင်းမှနိုင်ခဲ့တဲ့အပေါ်ဒီဝါပြည်သွေးစည်းညညွေရေးပါတီအနေနဲ့ပေါ့နော်ဘလို့များတုံ့တက်မိပါလဲရှင
်တိုင်းသားဖွဲ့စည်းအလုံးကလည်းဒီလိုဆွေးနွေးပွဲဟာဆိုလို့ရှိရင်ပေါ့ဒီတစ်ချိန်မကဘူးဆက်လက်ပြီးတော့လည်းအမြင်မပြလိုအပ်ပါလေတိုင်းရင်းသားချင်းချင်းတိုင်းရင်းသားဖွဲ့စည်းခေါင်းဆောင်များချင်းချင်းပုံမပြီးတော့အခုထက်ပိုပြီးတော့ဆက်သွယ်မှုမြန်ဆန်ကောင်းမွန်ပိုပြီးတော့ဆက်သွယ်မှုများပြားအောင်ဒီကြိုးစားဆောင်ရွက်သွားကြဖို့အားလုံးကဒီအမြင်သဘောထားတွေရရှိခဲ့ပါတယ
်ဝါပြည်ပန်းဆန်းမြို့တိုင်းရင်းသားညီလာခံကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့12ဖွဲ့ကခေါင်းဆောင်63ဦးတက်ရောက်ခဲ့တာဖြစ်ပါတယ်ညီလာခံအတွင်းကြုံတွေ့ခဲ့ရတဲ့အခက်အခဲနဲ့ပတ်သက်လို့ဝါပြည်ပြောခွင့်ရကအခုလိုပြောပါတယ
်ကျွန်တော်တို့ဒီညီလာခံ6ရက်ဆောင်ရွက်ခဲ့တဲ့နေရာမှာဆိုလို့ရှိရင်ပေါ့ဗျာအခက်အခဲကတော့သူနည်းတဲ့အခါမှာအတွေ့အမြင်ဖလှယ်ကြတဲ့ဒီဘာသာစကားဟာကျွန်တော်တို့အတွက်ကတော့အတားအဆီးတစ်ခုဖြစ်နေတယ်လို့ကျွန်တော်တို့လက်ခံကားတယ်ဒါကြောင့်မို့ဒီဘာသာစကားတွေကိုမြင့်တင်ဖို့အကြောင်းသားတွေလူငယ်တွေပွင့်မြူပေးဖို့ဒီဟာကိုလည်းကျွန်တော်တို့စီဝေးလုပ်ရင်အခုစီဝေးပြီးမှလည်းဒီလိုခံစားရပါတယ်။ဟိုဘာဖြစ်လို့လဲဆိုတော့တိုင်းရင်းသားတွေအားလုံးကကိုယ့်ဘာသာသူ့ဘာသာသူ့စကားကိုယ့်စကားအားလုံးကဟိုမြန်မာလူအဓိကထားပြီးတော့ဆွေးနွေးကြတော့မှပို့ပြီးတော့ဆက်သွယ်မှုနားလည်မှုပို့ပြီးတော့ရှင်းလင်းအောင်ဆွေးနွေးနိုင်တဲ့အတွက်ပေါ့ကျွန်တော်တို့ကဖွဲ့စည်းနေတဲ့ဝတိုင်းသားတွေနေနေကြတော့ဒီဘက်မှာနည်းနည်းပို့ပြီးတော့အခြားတိုင်းသားဖွဲ့စည်းတွေအားနေတယ်ဆိုတော့ကျွန်တော်တို့လည်းတင့်တင့်ခံယူရပါတယ
်ဝပြည်ဌာနချုပ်မှာ6ရက်တာကျင်းပခဲ့တဲ့တိုင်းရင်းသားကောင်းဆောင်တွေရဲ့မျက်နှာစုံညီပန်ဆန်းညီလာခံကနေရှေ့ဆက်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဖော်ဆောင်နိုင်မယ်လို့လည်းယုံကြည်မျှော်လင့်ကြောင်းဝတက်မတော်ဘက်ကပြောပါတယ
်ပါဝင်တဲ့တိုင်းရင်းသားဖွဲ့စည်းတွေအားလုံးကတော့ရှေ့ဆက်ပြီးတော့ကျေကျေတဲ့ဆွေးနွေးပြီးတဲ့နောက်မှာနိုင်ငံရေးဆွေးနွေးမှုကိုဆက်ဆံဖို့အတွက်နိုင်ငံရေးနဲ့ရှိတဲ့ပြဿနာကိုဖြေရှင်းဖို့အတွက်ဆွေးနွေးညှိနှိုင်းခဲ့တာရှိပါတယ်ဒီဆွေးနွေးချက်တွေကတော့ကျွန်တော်တို့တိုင်းသားစီးလုံးညီညွတ်ရေးအားလုံးပါဝင်တဲ့ပြည်ခရရဲ့ဆွေးရေး Now, Dainari Alum Bao and Nangay Sunewe, Gani to say, Dainy, Dinny Hijay and Ninya Yashi Boo, the Celestine Babu, so we do Alum yet the Wassanda, Alum yet Mimpi, the Seawega, Subjected Divide, Chow Tara Shiba.
တနင်္ဂနွေလုံးတိုင်းတာနဲ့အပြစ်ခတ်ရဲ့ဆေးရေးစာချုပ်MCA အပိတ်တက်လက်မှတ်ရေးထိုးနိုင်မှုအရေးကတော့လက်ရှိအစိုးရနဲ့စီးရေးတင်မာနေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေပါပါဝင်နိုင်မှုတိုင်းရင်းသားကောင်းဆောင်ဒီဘက်ကတောင်းဆိုလိုက်ပါတယ်ရှင် အခုလိုမျိုးပန်ဆန်းညီလာခံကနေဘုံသဘောတူညီချက်12ချက်ကိုတက်ရောက်လာခဲ့တဲ့တိုင်းရင်းသား12ဖွဲ့လုံးကသဘောတူခဲ့တယ်လို့သိရပါတယ်အပြစ်အစုံကိုတော့မက်မီခပြောပြပေးပါရှင်
ဟုတ်ကဲ့ပါငါရဲ့ကြခြင်းပါခဲ့တဲ့ပန်ဆန်းညီလာခံဟာပြီးဆုံးသွားပြီဖြစ်ပါတယ်ပြီးဆုံးသွားချိန်မှာတော့ဆွေးနွေးမှုတွေအပေါ်မှာတက်ရောက်ခဲ့တဲ့တိုင်းရင်းသားတွေကခုလိုတောင်းဆိုလိုက်တာပါဒီလိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတိုင်းဒန်းတူအခွင့်အရေးအရဖို့တောင်းဆိုခဲ့သလိုခုဖြစ်ပွားနေတဲ့ထိုးစစ်ဆင်တိုက်ပွဲတွေကိုလည်းအမြန်ဆုံးချက်ချင်းရပ်တန့်ပေးဖို့ကို
တဲ့အချက်တွေကိုထုတ်ပြန်ဆက်ဖြစ်ပါတယ်အဓိကကတော့ကျွန်တော်တို့ဒီတိုင်းကအကုန်လုံးကတော့ဒီဒီလိုလိုပြခရဆဲလို့ရှိရင်အခုအပြစ်ခရဆဲရေးလုံဆောင်နိုင်မှုရှိတဲ့အဖွဲ့တွေလည်းပါဝင်ရမယ်ဆိုတဲ့ဖြစ်ပါတယ်နောက်ပြီးတော့ဒီအကုန်လုံးပါဝင်နိုင်တဲ့နိုင်ငံတွေဆွေးနွေးမှုကိုလုံဆောင်ကောင်းမယ်ဆိုတော့လည်းကျွန်တော်တို့အကုန်လုံးကလည်းသဘောတူလက်ခံရတယ်
ခုကျင်းပနေတဲ့ပန်ဆန်းဆွေးနွေးပွဲနဲ့ပတ်သက်ပြီးရလက်ကောင်းတွေထွက်ရှိလာဖို့မရှိဘူးလို့တုံ့တက်မှုတွေရှိပေမဲ့ပတ်အုပ်အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့နာယကဘုံမူကြီးခွန်အုပ်ကကတော့ဆက်လက်လှုပ်ဆောင်မဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာဝနဲ့မိုင်းလာပါဝင်လာတဲ့အတွက်ကောင်းတဲ့အကျိုးသက်ရောက်မှုတွေရှိခဲ့တယ်လို့ခုလိုပြောပါတယ်
သောသောကဝါတို့မင်္ဂလာတို့မပါဘဲနဲ့တိုင်းသားတွေဒီဘက်လုံနေရတာအားမရှိဘူးလေအခုဝါနဲ့မင်္ဂလာပူပေါင်းဆောင်ရွက်တဲ့ဆိုတော့ပိုအားရှိလာပြီးတော့ဒီပြစ်ခတ်ရဆေးပဲဖြစ်ဖြစ်နိုင်ငံရေးဆွေးနွေးပွဲဖြစ်ဖြစ်ပူပေါင်းဆောင်ရွက်ဖို့ကဒါဆုံးဖြတ်ပြီးသားဖြစ်သွားတာပြီးတော့ခုလက်ရှိပြစ်ပကဖြစ်နေတာကိုကန်းတို့အေအေတို့ပလောင်တို့ဖြစ်နေတယ်ဒီပြစ်ပကဖြစ်နေတဲ့အဖွဲ့တွေကိုလည်းပဲဒီစီဝေးတွေမှာပါဝင်တက်ရောက်စီပြီးတော့သူတို့ပြဿနာဘယ်လိုရှင်းကြမလဲဆိုတဲ့ဟာအားလုံးဝိုင်းဝန်းဖြေရှာတဲ့ခါကျတော့ကိုကန်းပြဿနာဟာလားမြင်ပါဖို့ဆံပါဖို့လမ်းသာတော့ရမယ်လို့တော့ယူဆတာပေါ့တို့တိုက်ပွဲတွေကိုတော့ဒီသိအဂျင်ဒါထည့်ဆွေးနွေးတာတော့မရှိပါဘူးသို့တော်လည်းပဲတိုက်ပွဲတွေမှာအင်အားပုံလို့ဖြည့်ရှင်းတဲ့ကိစ္စကိုတော့ကန့်ကွက်ထားတယ်အငင်းကြမ်းတဲ့နေ့လက်ဖြည့်ရှင်းဖို့မေတ္တာရခံတာတော့တောင်းဆိုတဲ့အထက်မှာဝါတို့လို့အင်အားကြီးဖွဲ့တွေကလည်းပါလာတာကိုတမတော်ဘက်ကလည်းသဘောထားကြီးကြီးနဲ့နည်းနည်းလေးဖြည့်လျှော့ပေးဖို့တော့လိုတာပေါ့
ဆွေးနွေးပွဲကိုအောင်မြင်စွာပြီးဆုံးခဲ့တယ်ဆိုပေမဲ့ပြီးခဲ့တဲ့ရက်ပိုင်းကနိုင်ငံလုံးအပြစ်ရရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုအဖွဲ့ NCCT ကနေနှုတ်ထွက်မယ်လို့တင်ပြခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်တုံးဖွဲ့နဲ့ NCCT ကြားမှာနားလည်မှုလွဲစေတဲ့အချက်တွေပေါ်ပေါက်ခဲ့တယ်လို့ဆွေးနွေးပွဲတက်ရောက်ခဲ့တဲ့တိုင်းရင်းသားခေါင်းဆောင်အချို့ကပြောပါတယ်ဒီသတင်းနဲ့ပတ်သက်ပြီးဘုံမူကြီးခွန်အုပ်ကကတော့ဒီသတင်းဟာမှန်ကန်မှုမရှိဘူးလို့ညင်ဆိုလိုက်ပါတယ်ဖွဲ့တစ်ခုချင်းစီမှာကိုယ်ပိုင်အမြင်ရှိကြောင်းငြိမ်းချမ်းရေးကိုမထိခိုက်နိုင်အောင်လှုပ်ဆောင်သွားမှာဖြစ်တယ်လို့ VOA ကိုပြောပါတယ်ကျင်းပခဲ့တဲ့ဆွေးနွေးပွဲမှာလက်ရှိတက်မတော်နဲ့တိုက်ပွဲတွေပြင်းထန်နေဆဲဖြစ်တဲ့ AA ရခိုင်တက်မတော် TNLA တအောင်းခေါ်ပလောင်တပ်ဖွဲ့တွေနဲ့ MNDAA ကိုကန့်တပ်ဖွဲ့တို့နဲ့ပတ်သက်ပြီးသေးစိတ်ဆွေးနွေးဖို့ဆွေးနွေးပွဲမတိုင်ခင်ကတိုင်းရင်းသားအချို့ကပြောဆိုထားခဲ့ပေမဲ့လက်တွေ့မှာတိုက်ပွဲဖြစ်ပွားမှုကိုရပ်တန့်နိုင်မှုအတွက်တိကျစွာအပြေမထွက်ပေါ်နိုင်ခဲ့ဘူးလို့ညီလာခံကိုတက်ရောက်ခဲ့တဲ့တိုင်းရင်းသားတွေကပြောပါတယ်ခုထုတ်ပြန်လိုက်တဲ့ဘုံသဘောတူညီချက်မှာ2008ဖွဲ့စည်းပုံပြင်ဆင်ကဖက်ဒရယ်ပြည်ထောင်စုထူထောင်ရေးပြည်တွင်းစစ်ကိုနိုင်ငံရေးနည်းအရသာဖြည့်ရှင်ရေးစစ်ပွဲဖြစ်ပွားရာဒေသများမှာမြမတက်မတော်အနေနဲ့လူအခွင့်ရေးချုပ်ပေါက်ကပြည်သူအပေါ်နှိမ်ပန်းမှုများကိုပြင်းထန်စွာရှုတ်ချပြီးနောက်မဖြစ်ပွားစေရန်ထိန်းသိမ်းပေးရေးကုလသမဂ္ဂနဲ့တရုတ်နိုင်ငံတို့မှတိုက်ပွဲများရက်စဲရေးနဲ့အပြစ်ခတ်ရက်စဲရေးလက်မှတ်ထိုးနိုင်ဖို့အတွက်ကြီးကြပ်ဆောင်ရွက်ပေးရေးနိုင်ငံရေးဆွေးနွေးပွဲများတွင်အစိုးရအပါအဝင်ပြည်သူလူထုပါပါဝင်နိုင်ရေးတိုင်းရင်းသားပေါင်းစုံငြိမ်းချမ်းစွာတူရှင်တွဲနေထိုင်နိုင်ရေးစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုအတွင်းမှမခွဲထွက်ပဲတူရှင်စွာနေထိုင်ရေးတိုင်းရင်းသားအဖွဲ့အစည်းပေါင်းစုံပါဝင်တဲ့အဖွဲ့အစည်းတစ်ခုကိုဖွဲ့စည်းကအစိုးရနဲ့နိုင်ငံရေးဆွေးနွေးပွဲများလှုပ်ဆောင်ရေးစတဲ့အချက်တွေပါဝင်ပါတယ်ဒီပြင်ဝါဘက်ကတောင်းဆိုထားတဲ့ဝါအမျိုးသားပြည်နယ်အဆင့်တောင်းဆိုမှုကိုတက်ရောက်လာတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းအများစုကနားလည်ထောက်ခံခဲ့ကြောင်းဖော်ပြပါရှိခဲ့ပေမဲ့ဘယ်တိုင်းရင်းသားအဖွဲ့အစည်းကနားလည်ထောက်ခံတယ်လဲဆိုတာကိုတော့တိကျစွာဖော်ပြထားခြင်းမရှိပါဘူးရှင်
မမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ထိုင်းမှာရေးဆွဲနေတဲ့အခြေခံဥပဒေမူကြမ်းအကြောင်းဆက်ပြီးတင်ပြပေးခြင်းပါတယ်ထိုင်းစစ်တပ်ကကြောထောက်နောက်ကန်ပေးထားတဲ့အစိုးရကတိုင်းပြည်ကိုဒီမိုကရေစီအုပ်ချုပ်ရေးစနစ်ပြန်ဖြစ်အောင်ရည်ရွယ်ပြီးတော့အခြေခံဥပဒေမူကြမ်းကိုရေးဆွဲနေပါတယ်ဒါပေမဲ့အဲ့ဒီမူကြမ်းကိုနိုင်ငံရေးပါတီအများစုကပြစ်တင်ဝေဖန်နေကြပါတယ်နှစ်နဲ့ချီကြာမြင့်နေပြီဖြစ်တဲ့နိုင်ငံရေးအကွဲအပြဲတွေအဆုံးသတ်စေဖို့ဆိုပြီးရေးဆွဲတဲ့ဒီအခြေခံဥပဒေအပေါ်မှာတန်တရားတွေတိုးများနေတာကြောင့်အခုလိုဖြစ်ရတာဆိုပြီး VOA သတင်းတော့ရွန်ကောဘန်ဘန်ကောက်မြို့ကနေပေးပို့ထားတဲ့သတင်းဥဆက်မိုးဝီပြောပြပေးပါရှင်
။ထိုင်းနိုင်ငံမှာ1932ခုနှစ်ကစီးမင်းခံဘရင်စနစ်ပြောင်းလဲကျင့်သုံးခဲ့ပြီးတဲ့နောက်ပိုင်းအခုရေးဆွဲတဲ့အခြေခံဥပဒေဟာအကျိန်20မြောက်ရေးဆွဲတဲ့အခြေခံဥပဒေဖြစ်ပါတယ်။ဒီဥပဒေကိုထောက်ခံသူတွေကတော့နိုင်ငံကိုတည်ငြိမ်အေးချမ်းပြီးတော့ဒီမိုကရေစီအရှိတည်တံ့အောင်အခုလိုကြိုးပမ်းကြရတာလို့ဆိုပါတယ်ဒါပေမဲ့ဒီအခြေခံဥပဒေမူကြမ်းကိုအဓိကအတိုက်ခံနိုင်ငံရေးပါတီကြီးနှစ်ခုကဆန့်ကျင်ကန့်ကွက်ကြပါတယ်။သူတို့ပြောတာကတော့ဥပဒေအစ်စ်ကအတိုက်ခံတွေရဲ့အခန်းကဏ္ဍကိုအားနည်းစေသလိုလွန်ခဲ့တဲ့15နှစ်တာကာလတလျှောက်ဖြစ်ခဲ့တဲ့နိုင်ငံရေးအကွဲအပြဲကိုအဆုံးသတ်အောင်လုပ်နိုင်ခြင်းမရှိဘူးလို့ပြောကြပါတယ်။ဒီအခြေခံဥပဒေမူကြမ်းကိုနောက်ဆုံးအချောတက်ဖို့တတ်မှတ်ထားတဲ့ဩဂုတ်လမတိုင်ခင်မှာအဲ့ဒီဥပဒေပေါ်နိုင်ငံရေးပါတီကြီးနှစ်ခုကပြင်းပြင်းထန်ထန်စိန်ခေါ်မှုတွေပြုလုပ်လာနိုင်တယ်လို့နိုင်ငံရေးသိပ္ပံပညာရှင်တဦးလည်းဖြစ်အစိုးရအကြံပေးပုဂ္ဂိုလ်လည်းဖြစ်တဲ့ပဏိတန်ဝဌနာရကုံကပြောပါတယ
် I'm afraid that it's not going to be that smooth especially with Pua Thai members because they saw
ချောချောမမဖြစ်ဖို့ကတော့သိပ်မလွယ်ဘူးဗျအထူးသဖြင့်ဖွေတိုင်းပါတီဝင်တွေဘက်ကဆိုပါစို့ဘာလို့လဲဆိုတော့ဒီအခြေခံဥပဒေကသူတို့ကိုအရှုံးသမားတွေဖြစ်အောင်လုပ်ထားတာလို့မြင်နေကြလို့ပါအရင်ကအတိုက်ခံပါတီဖြစ်တဲ့ဒီမိုကရက်တစ်ပါတီဝင်တွေကတော့အဲ့ဒီလိုမဟုတ်ပါဘူးသူတို့ကကြတော့ဒီအခြေခံဥပဒေကသူတို့ရဲ့ဩဇာအရှိန်အဝါကိုရှော့ချထားတယ်လို့ယူဆကြပါတယ်
။ဒီအခြေခံဥပဒေတစ်ကအောက်လွတ်တော်မှာအမတ်နေရာ450ရှိမှဖြစ်ပြီးအမတ်တွေဟာအချိုးကျကိုစားပြုစနစ်နဲ့ရွေးကောက်ထားသူတွေဖြစ်ရမယ်လို့ဆိုထားပါတယ်။ဒါကြောင့်ပါတီငယ်လေးတွေရဲ့ကိုယ်စားလှယ်တွေများလာလိမ့်မယ်လို့လိလာတုံးသက်သူတွေကပြောကြပါတယ်။အဓိကရေးပါတဲ့နိုင်ငံရေးပါတီကြီးတွေရဲ့ဩဇာအရှိန်အဝါနည်းသွားစေမှဖြစ်ပြီးတော့ညွန်ပေါင်းအစိုးရတွေပေါ်ပေါက်လာစေမှဖြစ်တယ်လို့ဆိုပါတယ်။အမတ်နေရာ200ရှိမဲ့အထက်လွတ်တော်ကလည်းရွေးကောက်ခံအမတ်တချို့ရဲ့တချို့အမတ်တွေကတော့စစ်တပ်အုပ်ချုပ်ရေးအာဏာပိုင်အဖွဲ့အလုသမားလေသမားပညာရှင်တွေနဲ့အခြေခံအဖွဲ့အစည်းတွေကနေအမည်တင်သွင်းထားသူတွေနဲ့ဖွဲ့စည်းမှဖြစ်ပါတယ်။တီတာဝတုံဆက်ထားဖွေတိုင်းပါတီကိုထောက်ခံတဲ့အခြေခံအဖွဲ့အစည်းဖြစ်တဲ့အာဏာရှင်ဆန့်ကျင်ညီညွတ်သောဒီမိုကရေစီတပ်ဦး UDD အဖွဲ့ရဲ့ထိတ်တန်းခေါင်းဆောင်တယောက်ဖြစ်ပါတယ်။ဒီဖွဲ့စည်းပုံအခြေခံဥပဒေဟာနိုင်ငံရေးပြန်လည်ရင်ကြားစေမှုကိုဖြစ်စေမှာမဟုတ်ဘူးလို့သူကပြောပါတယ်
။ No, not at all.
မဟုတ်ပါဘူးရှင်လုံးဝမဟုတ်ပါဘူးဒီအခြေခံဥပဒေဟာဒီမိုကရေစီနီးလန်းကြတဲ့ဥပဒေမဟုတ်ပါဘူးဒီဥပဒေကိုတို့မကျင့်သုံးခင်ပြည်သူလူထုကိုတို့မမေ့ကျင်ကြပါဘူးတို့ကအားကောင်းတဲ့ပါတီအားကောင်းတဲ့အစိုးရတည့်ရဖြစ်ဖို့မလိုလားကြပါဘူးဝင်းကြီးချုပ်ဆိုတဲ့ပုဂ္ဂိုလ်ဟာရွေးကောက်တင်မြောက်ခံရတဲ့လွှတ်တော်အမတ်တယောက်မဟုတ်ပဲတခြားသူတယောက်လည်းဖြစ်နိုင်တယ်လေကြည်စမ်းပါဦး
သူမအနေနဲ့ပြောချင်တာကတော့အစိုးရအဖွဲ့ရဲ့ခေါင်းဆောင်ဟာရွေးချယ်တင်မြောက်ခံမဟုတ်တဲ့တခြားပုဂ္ဂိုလ်တယောက်ကိုလည်းခန့်အပ်နိုင်တယ်ဆိုတဲ့အငြင်းပွားစရာဖြစ်နေတဲ့အချက်ကိုဆိုလိုတာပါဒီလိုရွေးချယ်ခန့်အပ်နိုင်ဖို့အတွက်လွှတ်တော်မှ3ပုံ2ပုံရဲ့ထောက်ခံချက်ရရှိဖို့တော့လိုအပ်ပါတယ်ဥပဒေကိုထောက်ခံသူတွေကတော့ဒီလိုလှုပ်ထားခြင်းအဖြစ်နိုင်ငံရေးအဖြေရှာမရဖြစ်နေတာမျိုးတွေမဖြစ်နိုင်တော့သလိုစစ်တပ်ကနေဝင်ဝင်ပါနေရတဲ့အဖြစ်ကလည်းရှောင်လွှဲနိုင်လိမ့်မယ်လို့ပြောကြပါတယ်1932ခုနှစ်နောက်ပိုင်းထိုင်းနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုတွေဖြစ်ပွားခဲ့တဲ့အချိန်ပေါင်းဟာဒါဇင်နဲ့ချီပြီးတော့ရှိခဲ့ပါတယ်။ဒီမိုကရက်ပါတီအမတ်တဦးလည်းဖြစ်အရင်ဝင်းကြီးချုပ်ရင်လတ်ရှင်နဝတ်ပြုတ်ကျစေရေးအတွက်အစိုးရဆန့်ကျင်ရေးလှုပ်ရှားမှုမှာအဓိကအခန်းကဏ္ဍကနေပါဝင်ခဲ့တဲ့ခရိုက်ဆတ်ဂျွန်နဘွန်ကတော့နိုင်ငံရေးပါတီတွေရဲ့ထောက်ခံမှုမရခဲ့ဘူးဆိုရင်ဒီဥပဒေကိုပြည်သူလူထုအားပေးထောက်ခံမှုရဖို့ဆိုတာတိတ်မလွယ်ကူဘူးလို့ပြောပါတယ
်။ It will be very difficult for it to pass.If it's not acceptable to political parties to see because without political parties
နည်းတိုင်းမှာပဲဒီဥပဒေကိုနိုင်ငံရေးပါတီတွေကလက်မခံကြဘူးဆိုရင်အတည်ပြုဖို့ဆိုတာသိပ်မလွယ်ကူပါဘူးဘာဖြစ်လို့လဲဆိုတော့နိုင်ငံရေးပါတီတွေမပါပဲပုံမှန်ရွေးကောက်ပွဲစနစ်ပြန်လုပ်လို့မရပါဘူးဘာဖြစ်လာနိုင်လဲဆိုရင်ကျွန်တော်ထင်တော့အခြေခံဥပဒေကိုပြန်ဆွဲကြလိမ့်ဦးမှာပါပဲဒါဆိုရင်အဓိပ္ပာယ်ကတော့စစ်တပ်အုပ်ချုပ်မှုဆက်လက်ပြီးတော့သက်တမ်းရှင်နေဦးမယ်ဆိုတဲ့သဘောပါ
လွန်ခဲ့တဲ့နှစ်ပေါင်း15နှစ်လုံးလုံးထိုင်းနိုင်ငံမှာပါတီကြီးနှစ်ခုဟာအစိုးရအာဏာရရှိရေးအတွက်လမ်းတွေပေါ်တက်တက်ခတ်ခဲ့ကြပြီးတော့ရွေးကောက်ပွဲနီးလန်းနဲ့ကြိုးပမ်းခဲ့ကြပါတယ်။မစ္စတာခရိုက်ဆတ်ကတော့ထိုင်းနိုင်ငံရဲ့နိုင်ငံရေးအကွဲပြဲစည်းမျဉ်းဟာအခြေခံဥပဒေနဲ့တိတ်ပြီးတော့မဆိုင်လှဘူးလို့ဆိုပါတယ်။အရေးကြီးဆုံးစမ်းသပ်မှုကတော့ဒီအခြေခံဥပဒေတရားဝင်ဖြစ်အောင်ပြည်သူလူထုရဲ့ထောက်ခံမှုရအောင်ထိုင်းစစ်အစိုးရကဘယ်လောက်လုပ်နိုင်မလဲဆိုတာပါပဲလို့လေလာသုံးသပ်သူတွေကပြောကြပါတယ်။ so ya nene di la bai ni twin a chi kan u pri mu jan bo lu lu sanak khan yi we lo au mae paw ma paw de bu lo thai media ri ga tong sat ja ba de a so ya bae ka le da ne pat de lu ba ma jin nya da myo ma chi de ba bu khnya
u sat mo we tin pya pe ga da phit ba de shin lu maung kho ku tadin ta bout tin pya pe chin ma de မြောက်အာဖရိကနိုင်ငံတွေကနေမြေထဲပင်လယ်ကိုဖြတ်ပြီးတော့ဥရောပတိုက်ကိုဝင်နိုင်မှုစ조사ရင်းနဲ့ရွှေပြောင်းနေထိုင်သူအများအပြားတိုက်ဆုံနေကြတာကြောင့်ဒါကိုဟန်တားနိုင်မှုအတွက်လူမောင်ခိုးကူးတဲ့သူတွေကိုပြစ်မှတ်ထားတိုက်ခိုက်မယ်လို့ဥရောပနိုင်ငံတွေကပြောလိုက်ပါတယ်။ဥရောပတိုက်ခိုးဝင်ကြတဲ့လမ်းကြောင်းတွေကိုလိုက်ကြည့်ပြီးတော့ VOA သတင်းတောင်ဟင်နရီရစ်ဖရက်ကမီလန်မြို့ကနေသတင်းပေးပို့ထားတာကိုဇော်ဝင်းလိုင်ပြောပြပေးပါရှင်
။မနေ့လင်းလာပြီဆိုတာနဲ့မြောက်အာဖရိကတိုက်ကမ်းခြေကနေလူမောင်ခိုကူးရဲ့တမောတွေဥရောပတိုက်ကို UTP စတင်ထွက်ခွာကြပါတယ်။သူတို့သွားနေတဲ့နေရာကိုရောက်မယ်မရောက်ဘူးဆိုတာကတော့အမှန်ကန်ချက်မရှိပါဘူး။လွန်ခဲ့တဲ့နှစ်အနေငယ်အတွင်းရင်းနှစ်လို့ဒါမှမဟုတ်လဲအဆန်ကရင်းကလိုပဲဖြစ်ဖြစ်ထောင်းတောင်းချီတဲ့ရွှေပြောင်းနေထိုင်သူတွေပင်လယ်ထဲမှာတည်ဆုံခဲ့ကြရတာပါ။အခုလိုတမောစီသွားရတဲ့ခီးစဉ်ဟာသူတို့မူရင်းနိုင်ငံကစထွက်လာတာကိုပါတွက်ကြည့်လိုက်ရင်ဥရောပတိုက်ကိုခိုးဝင်နိုင်ရေးအတွက်အစိတ်ပိုင်းတစ်ခုသာရှိပါသေးတယ်။Andrea Di Nicola ဟာအီတလီနိုင်ငံ Trento တက္ကသိုလ်ကပြည်မှုဗေဒဆိုင်ရာပါမောက္ခတူဦးဖြစ်ပြီးအာဖရိကတိုက်နယ်အရှေ့အလယ်ပိုင်းဒေသတွေကိုသွားပြီးလူမောင်ခိုကူးတဲ့သူတွေကိုတွေ့ဆုံမေးမြန်းခဲ့ပါတယ်။လူမောင်ခိုကူးတဲ့သူတွေအဓိကအသုံးပြုတဲ့မီလန်မြို့ကမိထားရုံမှာ VOA ကသူ့ကိုတွေ့ဆုံမေးမြန်းခဲ့ပါတယ
်။ It's a ruthless travel agency. They work in networks and they can ally among themselves.
သူကဘာနဲ့တူတယ်ဆိုတော့အကျဉ်းနာမဲ့တဲ့ခီးသွား agency တစ်ခုနဲ့တူပါတယ်။သူတို့ဟာကိုညက်ဖွဲ့လောက်ကြတယ်လို့အချင်းချင်းလဲမဟာမိတ်ဖွဲ့ပြီးတော့လောက်တက်ကြပါတယ်ကျွန်တော်တို့ကလီဗျားလမ်းကြောင်းကိုပိတ်လိုက်ရင်သူတို့ကတူနီးရှားဒါမှမဟုတ်အယ်ဂျီးရီးယားတို့တူရကီတို့ပဲလှည့်သွင်းကြပါတယ
်လူမောင်ခိုကူးတဲ့သူတွေကိုပြစ်မှတ်ထားပိတ်ဆို့အရေးယူမှုတွေလှုပ်ဆောင်နိုင်ဖို့ဥရောပသမဂ္ဂကတောင်းဆိုထားပါတယ်အဲ့ဒီလိုလှုပ်ဖို့အတွက်အခက်အခဲရှိနိုင်ပေမဲ့လှုပ်လို့ရနိုင်တဲ့အခြေအနေရှိပါတယ်လို့သူတေသီရီကာဒိုဖာဗီယာနီကပြောပါတယ်
The use of drones, for example, to target, people involved in the smuggling business.
ဥပမာအဖြစ်လူမှောင်ခိုးကူးတဲ့စီးပွားရေးလုပ်ငန်းတွေကိုမောင်းသူမဲ့ drone လေယာဉ်တွေအသုံးပြုပြမှတ်ထားတာမျိုးလုပ်နိုင်ပါတယ်။နောက်တစ်ခုကလည်းဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကလူမှောင်ခိုးကူးမှုနဲ့ဆိုင်တဲ့သတင်းအချက်အလက်တွေရရှိနိုင်အောင်အကူအထားပြုလုပ်တဲ့ထောက်လှမ်းရေးကွန်ရက်တွေလူပြားနိုင်ငံထဲမှာရှိပါတယ်။
ဒါပေမဲ့လူမောင်ခိုကူးတဲ့သူတွေဟာငွေကြေးအမြောက်အများကိုရနေတဲ့နိုင်ငံတကာရာဇဝတ်ဂိုင်းတွေဖြစ်တယ်လို့အန်ဒရီးယားဒီနီကိုလာကပြောပါတယ်
။ The United Nations estimate up to 10 billions of dollars. One Pakistani guy in Italy was smuggling 7
ဒေါ်လာ7 billion လောက်ရှိမယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။အီတလီနိုင်ငံမှာရှိတဲ့ပါကစ္စတန်လူမျိုးတယောက်ဆိုရင်လူ900လောက်ကိုမောင်ခိုသွင်းခဲ့ပြီးတယောက်ကိုယူရို9000လောက်တောင်းတယ်လို့သိရပါတယ်
။မီလန်ဘူရာယုံအတွင်းမလမကမှာတော့ရောက်လာတဲ့ခီးသည်တွေကိုမူဟာမက်ကစောင့်ကြည့်နေပါတယ်။စီးရီးယားနိုင်ငံအတွင်းဖြစ်နေတဲ့ပြည်တွင်းစစ်ကနေထွက်ပြေးပြီးခိုးသွင်းတဲ့လေနဲ့ဥရောပတိုက်ကိုရောက်လာတဲ့သူဦးလေးကိုလာရှာနေတာဖြစ်ပါတယ်။သူဦးလေးပဲရောက်နေတယ်ဆိုတာကိုမူဟာမက်အနေနဲ့မသိနိုင်ပဲဖြစ်နေတာပါ။ဒ
ီမန်တီကာလေအိုင်ရှင်ဖီယာဘတ်ကွန်ယာနီဂရီဘ်မင်းအယ်မခိုင်မ်အယ်ရ်
သူပြောတော့တာကတော့သူဦးလေးဟာဒမတ်စကတ်မြို့ကယော်မှုဒုက္ခသည်စခန်းအနီးမှာနေတာပါတဲ့။အဲဒီကအခြေအနေတွေဟာအလုံးသိကြတဲ့အတိုင်းအရန်ကိုအန်ဒီယေများကြမ်းတမ်းပါတယ်တဲ့။သူစီလာတဲ့တင်မော့ဟာအဲ့ဒီကထွက်သွားပြီးဥရောပတိုက်မှာစိုက်ကပ်လာပြီလို့လီဗျားနိုင်ငံကလူတွေကသတင်းပို့တယ်လို့ပြောသွားတာဖြစ်ပါတယ်။ရာဇဝတ်ဂိုင်းနေနဲ့ဆက်ဆက်နေတယ်ဆိုပေမဲ့လည်းလူမောင်ခိုကူးတဲ့သူတွေဟာစီးရီးယားနဲ့တခြားပဋိပက္ခဖြစ်နေတဲ့ဒေသတွေကနေဒီလူတွေထွက်ပေါက်ရအောင်ဖန်တီးပေးနေတာဖြစ်ပါတယ်။ဒါကြောင့်လဲဥရောပတိုက်အနေနဲ့သူတို့ရဲ့လူဝင်မှုကြီးကြပ်ရေးဥပဒေကိုပြင်ဆင်တဲ့လို့ဒီနီကိုလာကပြောပါတယ
်။ If you gonna tighten fortress Europe probably they will increase prices this is what these criminals
Europe တိုက်ထဲကိုဝင်မရအောင်အကာအကွယ်တွေထပ်ဆင့်ချထားမယ်ဆိုရင်တော့သူတို့အနေနဲ့ငွေပူတောင်းပြီးတော့ဆက်လုပ်နေမှာပါပဲအဲ့ဒါကြောင့်သူတို့လုပ်ငန်းတွေကိုအနှောက်အယှက်ပေးနိုင်ဖို့အတွက်ဆိုရင်စုံစမ်းစစ်ဆေးမှုလုပ်ရမယ်ဒါပေမဲ့ကြိုတင်ကာကွယ်မှုတွေသူတို့ဆက်လုပ်လို့မရအောင်အခွင့်အလမ်းတွေနှဲသွောအောင်လုပ်တာတွေနဲ့ဒုက္ခသည်တွေကိုဘယ်လိုကူညီနိုင်မလဲဆိုတဲ့ policy တွေချမှတ်ဖို့လည်းလိုအပ်ပါတယ်
လူမောင်ခိုကူးတဲ့သူတွေကိုကင်တွယ်ဖြည့်ရှင်းဖို့ဥရောပတိုက်ကတန်ဋိထံချထားပါတယ်။ဒါပေမဲ့မြေထဲပင်လယ်ထဲမှာတည်ဆုံသူအရေးအတွက်တဖြည်းဖြည်းများပြားလာနေတဲ့အတွက်စစ်ပေးဒဏ်ကထွက်ပြေးလာကြတဲ့ဒုက္ခသည်တွေဘေးကင်းလုံခြုံစွာလာရောက်နိုင်ရေးအတွက်ဥရောပတိုက်အနေနဲ့လှုပ်ဆောင်ပေးတင်သလားဆိုတဲ့ဆွေးနွေးပြောဆိုမှုတွေလည်းရှိလာနေပြီဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန် nilai sana naik ani negen tanai ti di cipta barai. Yang negen sewai cawan naik gua ani kuna naik ti si singo lain do secau sekune nasi ngam mitari ma taulun pini barai. Nyawai kuna naik ani sen naik ti si singo lo lain do nasi le nasi ngane tungzen hidu gani panyu nasi naik barai. Ti si singo nyawai kuna naik si sing pibi jen nyawai sen naik ma tiang le di taulun pini barai kena. BOA Myanmar season ini adalah 9 meter kilohertz atau itu burmese.boanews.com jisu naik macam ni.
Mingguan mana ke masing, jadi hari ni mana ke season ini, lain dua meter tujuh ni lese kong hasilnya, lain lima meter dia kuzeru gani nasi ni araba. Dua dia main season masuk ini, kebab dari media ada gamnya madri season itu nasi yang boleh dulu. Inggris ada season itu le tinsa bebo sibare, nyama aje tunggu cene itu tu yang dia season masuk ini.
ကျွန်မတို့ဥကြမှာပွင့်လင်းမြင်သာမှုရိုးသားမှုဆိုတာကိုယုံကြည်ပါတယ်ဒီပွင့်လင်းမြင်သာမှုဟာဒါမိသားစုအတွင်းမှာဒီမကြခင်အပြည့်အစုံနားဆင်ရဖို့ရှိပါတယ်ရှင်အခုယုံဆုံးတင်ဆက်ပေးမှာကတော့ကမ္ဘာတရင်မီဒီယာတွေကမြန်မာတရင်ကောင်းထုတ်ချက်အစီအစဉ်ဖြစ်ပါတယ်ဦးကျော်စံသားအစီအစဉ်တင်ဆက်ပေးထားပါတယ်ရှင်မြန်မာစစ်တပ်ကုကန်သဘုံတို့အပေါ်မှာဘာကြောင့်အကဲဆက်နေရသလဲဆိုတဲ့ခေါ
တယ်2009မှာဆုံးရှုံးခဲ့ရတဲ့သူတို့နယ်မြေကိုပြန်သိမ်းယူဖို့ MNDAA ခေါ်ကိုကန်သဘုံတို့ February 9မှာပြန်လည်တိုက်ခတ်ရတာကဒီလိုထိုးစစ်ဆင်ဖို့ဖြစ်လာတာပါအခုဆို MNDAA ကိုမတရားသိမ်းကြေညာပြီးသူတို့ရဲ့သတင်းထုတ်ပြန်ချက်တွေကိုမီဒီယာတွေမှာမဖော်ပြဖို့စစ်တပ်ကတားမြစ်လိုက်ပါတယ်ချိုးဖောက်ရင်1,300ပေးမယ်လို့ဆိုပါတယ်ကိုကန်ကြမှာစစ်တပ်ကအကဲဆက်နေရတာဟာတကယ်တော့အကြောင်းနှစ်ချက်ရှိပါတယ်ပထမတစ်ချက်ကတော့တသားဥယျာဉ်5သိန်းလောက်ရှိပြီးအစ်တောင်အရှာမှာအကြီးဆုံးဖြစ်တဲ့မြန်မာစစ်တပ်ဟာအင်အား2000လောက်ပဲရှိမဲ့ကိုကန်သဘုံတွင်းနဲ့သူတို့ရဲ့မဟာမိတ်တွေကိုတိုက်လို့မနိုင်ပဲအလူးလင်းခံနေရလို့ပဲဖြစ်ပါတယ်မုတ်သူညာဒီမတိုင်ခင်အရေးကြီးတဲ့ဒီကိုကန်နယ်မြေကိုသိမ်းပိုက်နိုင်ဖို့အတွက်မြန်မာစစ်တပ်ဟာလေကြောင်းအထောက်အကူတိုက်ခိုက်မှုတွေစုံပြီးစစ်သားတွေတောင်းနှင်ချီဆေလွှတ်ခဲ့သည့်တိုင်အောင်ပြောက်ကြစနစ်နဲ့ခုခံတဲ့ကုကံတို့ရဲ့လက်ချက်ကြောင့်အကြအရှုံးအများအပြားနဲ့သာရင်ဆိုင်နေရပါတယ်။တမန်တော်ဘက်ကသူတို့ရဲ့အကြအရှုံးကိုတရားဝင်မထုတ်ပြန်ပေမဲ့လူမှုကွန်ရက်မီဒီယာတွေလွတ်လပ်တဲ့အကဲခတ်သမားတွေရဲ့အဆိုအရအတော်အထိနာတယ်ဆိုတာသိရပါတယ်။ဒုတိယအကြောင်းတစ်ခုကတော့မြန်မာစစ်တပ်ရဲ့ကုကံ MNDAA အပေါ်သဘောထားမှာတရုတ်ရဲ့အခန့်ကဏ္ဍပါဝင်ပတ်သက်နေလို့ပဲဖြစ်ပါတယ်။တရုတ်အဆိုအရဟာကုကံနဲ့ပတ်သက်မှုလုံးဝမရှိဘူးလို့ညှင်းဆန်ထားပေမဲ့ကိုကန်တဘုံတို့ဟာနေဇက်တစ်ဖက်မှာရှိတဲ့တရုတ်လူလူနဲ့ဆက်သွယ်နေတယ်ဆိုတာကတော့ထင်ရှားပါတယ်။မြန်မာနဲ့တရုတ်နှစ်နိုင်ငံဟာမဟာဗျူဟာမဟာမိတ်ခိုင်မာရေးလူလာတယ်ဆိုပေမဲ့ကိုကန်ပြည်ထောင်ဟာနှစ်နိုင်ငံဆက်ဆံရေးကိုထိခိုက်စေနေတာအမှန်ပဲဖြစ်ပါတယ်။တရုတ်ဘက်ကမြန်မာဘုံကြားရောက်ပောက်ကွဲခဲ့လို့တရုတ်တွေစစ်ဆုံးခဲ့ရတော့တရုတ်နိုင်ငံဗဟိုစစ်ကော်မရှင်ဒုတိယဥက္ကဋ္ဌကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုအရေးပေါ်ဆက်သွယ်ပြီးသူ့ရဲ့တပ်ဖွဲ့တွေကိုထိမ့်ဖို့သတိပေးခဲ့ပါတယ်။သမနာဥဒင်းစိန်မြေဆုံစီမံကိန်းကိုရဆန့်ခဲ့ကြတဲ့ကဒီသမနာဟာအနောက်တိုင်းလူလာစုလို့တရုတ်ကသတ်မှတ်ထားခဲ့ကြတာပါမကြသေးခင်ကတော့လွတ်တော်အကြီးအကဲစူရာဥွှေမန်တရုတ်ပြည်ကိုဆောက်ရောက်ပြီးရေရှည်အကျိုးစီးပွားကိုကြည့်ပြီးနှစ်နိုင်ငံဆက်ဆံဖို့ပြောကြားခဲ့ပေမဲ့မြန်မာပြည်တွင်းမှာဥွှေမန်ဟာဒေါအောင်ဆန်းစုကြည်နဲ့နှိစပ်သူလို့ယူဆထားခြင်းခံရသူပါဒေါအောင်ဆန်းစုကြည်ကိုလည်းတရုတ်ပြည်ကွန်မြူနစ်ပါတီကသတိနဲ့စောင့်ကြည့်နေတာပဲဖြစ်ပါတယ်ဒီကိုကန်ပြည်ထောင်ဟာအချင်းတူတူအတွင်းမှာပြပြသွားနိုင်စရာမရှိပါဘူးဒီကိုကန် MNDAA တပ်ဖွဲ့ကိုညီညာရေးစစ်ဆေးနေတဲ့တခြားတိုင်းရင်းသားအဖွဲ့တွေနဲ့စီကြဖယ်ချန်ထားလို့လည်းလုံးဝရနိုင်မှာမဟုတ်ပါဘူးအစိုးရအရာစီတူကတော့ကိုကန် MNDAA နဲ့မစစ်ဆေးနိုင်တဲ့အကြောင်းရင်းဟာသူတို့အစိုးရစစ်တပ်ဘက်ကအကြအရှုံးအများအပြားရှိခဲ့တဲ့အတွက်ဖြစ်တယ်လို့ပြောကြခဲ့တယ်ဆိုတဲ့အကြောင်းရေးသားထားပါတယ်ခင်ဗျာမြန်မာပြည်မှာစီးပွားရေးအလုံးမဖြစ်သေးဘူးဆိုတဲ့ခေါင်းစဉ်နဲ့Nathan Vander Clip ရေးသားထားတဲ့ဆောင်းပါးကို The Globe and Mail ကထုတ်တင်ပြလိုပါတယ်။ကနေဒါနိုင်ငံဟာမြန်မာနိုင်ငံအပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေကို2012မှာရုပ်သိမ်းခဲ့ပြီးတပ်တူတွင်းလုပ်ငန်းရှင်တချို့မြန်မာပြည်ကိုသွားရောက်လေ့လာခဲ့ပါတယ်။စိတ်ဝင်စားစရာတွေတွေ့ခဲ့ရပါတယ်။ဒါပေမဲ့ကြံကဝနိုင်ငံတွေမှာရှိတဲ့ခင်းနဲ့လျော်ညီတဲ့တပ်တူတွင်းတူဖော်ရေးဥပဒေမြန်မာနိုင်ငံမှာမရှိသေးတဲ့ပြဿနာရှိနေပါတယ်။တပ်တူတွင်းကုမ္ပဏီတွေဟာဘယ်လိုအခွင့်အရေးတွေရရှိနိုင်သလဲ။အခွန်ကိုဘယ်နှုန်းထားနဲ့ဆောင်ရမလဲခိုင်ကြေးဘလောက်ပေးရမလဲဆိုတာတွေဘာမှမသိရသေးပါဘူးအခု3နှစ်ကျော်လာတဲ့အချိန်ကြီးဒီမေခွန်းတွေအတွက်အဖြစ်မရှိသေးပါဘူး
တတူတူဖော်ရေးဥပဒေကြမ်းတဲ့တစ်ခုတော့မြန်မာနိုင်ငံလှုပ်တော်ကရေးဆွဲထားပြီဖြစ်ပါတယ်ဒါပေမဲ့စစ်တပ်ထိန်းချုပ်တဲ့ဒီလှုပ်တော်ကအတိမပြုနိုင်သေးပါဘူးတတူတူဖော်ရေးလုံငန်းကရလာတဲ့အခွန်ကိုဘယ်လိုခွဲဝေမလဲဆိုတာအငင်းပွားနေကြတော့ရှိပါတယ်မြန်မာနိုင်ငံတကားဖွင့်နေလိုက်တဲ့အချိန်ကယင်းနှစ်မြောက်နှံသူတွေရဲ့မျှော်လင့်ချက်ဟာကာလရှည်ကြာအထူးကြံဖြစ်နေခဲ့ပြီးအဲ့
အီဒီယန်အတုံးနှုတ်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရအောင်ပါဒေါ်လလတန်းကအစီအစဉ်တင်ဆက်ပေးထားပါတယ
်တို့ရရှိမြရှိအလွေလန်းလိုက်ကြတယ်ဆိုတာလူသဘာဝပါပဲဒါကြောင့်လဲအမေရိကန် EDM အတုံးအနှုံတွေမှာလူရက်ကူမှုကိုပြတ်တာတဲ့ EDM စကားစုတွေထွက်ပေါ်လာတာဆန်းတယ်လို့မဆိုနိုင်ပါဘူးဒါကြောင့်မို့ဒီနေ့မနေ့တည်းတင်ပြပေးမယ့် EDM အတုံးကတော့
Taking candy from a baby
ဖြစ်ပါလေဒီနေရာမှာ CANDY candy ကတော့တခြားလို့မရှိအင်္ဂလိပ်လိုကတော့ sweets လို့ခေါ်ပါလေ BABY baby ကတော့တော်ရရှိများတည်တဲ့အတိုင်းကလေးဖြစ်ပါလေကျမတို့မြန်မာမှာလဲကလေးရှိကမုတ်ညာစားရတာလွယ်ကူတယ်ဆိုတဲ့သဘောလေးတော်ရရှိများသိမှာဖြစ်ပါလေဒီအတုံးငယ်ပတ်သက်လို့ George Rowe ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Getting grandmother to loan me the money was like taking candy from a baby
အဖွားစီကပတ်စံချီရတာကျွန်တော်အတွက်တော့ကလေးစီကတခြားလုံးညာယူရတယ်လို့ပဲလွယ်မှလွယ်ပေါ့ဗျာလို့အဓိပ္ပာယ်ရပါလေ
Getting grandmother to loan me the money was like taking candy from a baby.
Khaleesi ga ta cha lo nya yu a de lu be lwe ma lwe bo su yin be lu pyo ma le.
Taking candy from a baby.
Lu pyo lo ya ba le. A da ga ro di ni minute twe tin pya ka de e tin a thau me phit ba le.
လာတဲ့အစီအစဉ်တင်ဆက်တဲ့ American Idiom အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာပါရှင်မနက်ခင်းတိုင်းနားဆင်နိုင်ပါတယ်မြမရေးသုံးသက်ချက်ကိုဆက်ပြီးတင်ဆက်ပေးကြပါတယ်ဒီသတင်းပတ်အတွက်မြမရေးသုံးသက်ချက်မှာတော့တိုင်းရင်းသားညီလာခံရဲ့ရလဒ်တွေဟာတိုင်းရင်းသားပြည်ပခါတွေအတွက်အဖြေလားမေးခွန်းလားဆိုတာကိုညီလာခံကိုကိုယ်တိုင်တက်ရောက်ခဲ့တဲ့တိုင်းရင်းသားခေါင်းဆောင်ဗိုလ်မှူးကြီးခေါ ਊ ကနိုင်ငံရေးသုံးသက်သူဦးအောင်သူငိမ့်တို့ကိုဥကြော်စံသာဆက်သွယ်မေးမြန်းထားတာနားဆင်ကြည့်ပါရှင်
အောက်ဆုံးကျွန်တော်ဘုံကြီးခွန်ဦးကကိုမေးချင်ပါတယ်မနေ့ပြန်ဆိုရင်ဒီညီလာခံအဆုံးသတ်တော့မယ်လို့ကြားပါတယ်အခုအချိန်ထိအဲ့ဒီမှာတက်ရောက်လာတဲ့တိုင်းရင်းသားကိုယ်စားလှယ်တွေအချင်းချင်းမှာညီညွတ်မှုဘယ်လောက်ရှိပါသလဲခင်ဗျာ
ဒီအနာဂတ်တိုင်းပြည်အတွက်ပေါ့ဗျာညီညွတ်မှုတော့အပြည့်အဝရှိတယ်လို့ကျွန်တော်ပြောနိုင်ပါတယ်နင်းနာရွေးချယ်တဲ့နေရာမှာကြတော့နည်းနည်းပါပါမတူညီကွဲပြားတာရှိနိုင်တယ်ဆိုပေမဲ့နိုင်ငံရေးညီမကြီးဘုံနိုင်ငံရေးညီမကြီးကြတော့အထက်တူတက်မြပဲဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဘုံနိုင်ငံရေးညီမကြီးဆိုတာကတော့ပြည်ထောင်စုပြဿနာပြည်လည်ဖို့တိုင်းရင်းသားတွေလူချင်းနဲ့စစ်မှန်တဲ့ Federal ပြည်ထောင်စုပြည်အောင်ဖန်တီးဖို့ကိစ္စတွေဖြစ်ပါတယ်ဒါကတော့လူတိုင်းဟာစိတ်ထဲမှာဒါရှိနေတဲ့ကိစ္စပါတကယ်လက်တွေ့ပြဿနာတွေကပိုအရေးကြီးတယ်ထင်ပါတယ်ဥပမာတစ်ခုကျွန်တော်မေးချင်တာကဝပြည်နယ်လူချင်းနဲ့သူတို့ကဒီပွဲဝင်ကကျွန်တော်ကအချမ်းပြင်းကျူပြီးသုံးသပ်မိတာကတော့ UWSC ကဒီညီလာခံကိုလုတ်တဲ့ဟာသူတို့ဝပြည်နယ်တောင်ခံမဲ့အရေးကိုကြံတိုင်းရင်းသားတွေထောက်ခံမှုရအောင်လုပ်တယ်လို့ထင်ပါတယ်ဆိုတော့အဓိကအဖြစ်ရှမ်းတိုင်းရင်းသားတွေရဲ့သဘောထားဘယ်လိုရှိနိုင်ပါလဲဘယ်လိုတွေ့ရပါလဲဒီမှာ
ဒီမှာတော့တိသာထင်ရှားတဲ့ကွဲပြားမှုတော့မရှိပါဘူးဒီပြည်နယ်အဆင့်တန်းရရတဲ့တိုင်းရင်းသားလူမျိုးတွေကအပြည်နယ်အဆင့်တန်းရနိုင်ဖို့အတွက်ကျွန်တော်တို့ဒါဖက်ဒရယ်ပြည်ထောင်စုကိုတိဆောက်မှာကိုနောက်ပြီးတော့ဖက်ဒရယ်ပြည်ထောင်စုနဲ့ကိုက်ညီတဲ့အပွဲဒီပုံချေကဥပဒေတည်းကိုလည်းရေးဆွဲရမယ်ဆိုတော့အဲ့ဒီအချက်တွေပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ဒီ state reorganizing process ဆိုတာလရှိလာမှာပေါ့အဲ့ဒီ state reorganizing process ဆဲမှာဒါဒီဝပြည်နယ်ဟာတရားဝင်ပေါ်ပေါက်ရေးတော့လည်းဒါနီလန်းရှိလာမယ်ဒါကိုလည်းပဲဒီကြံတဲ့ဒီဒီတိုင်းပါအဖွဲ့အစည်းတွေရောလူမျိုးတွေရောဒီပြည်ပပါပါကန့်ကွက်တဲ့ကိစ္စမျိုးတော့ကျွန်တော်ဒီပွဲမှာမတွေ့ရပါဘူးခင်ဗျအ
ဲ့တော့ဝါတိုင်းရင်းသားတွေကပြည်내လောက်လာကြမစင်အလားတူပဲဝါလိုပဲအခုအထူးဒေသအုပ်ချုပ်ရေးဒေသကြီးအဖြစ်နဲ့ရရှိထားတဲ့ပအိုးတို့ပလောင်တို့တခြားနာဂတို့စသဖြင့်အဲ့ဒီတိုင်းရင်းသားတွေရဲ့အခြေအနေရောဘယ်လိုဖြစ်လာနိုင်ပါလဲခင်ဗျ
အဲ့ဒီအားလုံးကတော့ကျွန်တော်တို့လာမဲ့နိုင်ငံရေးရတွေ့ဆုံဆွေးနွေးပွဲအဆင့်မြင့်မှာဆက်လက်ဆွေးနွေးသွားမယ့်ကိစ္စတွေဖြစ်ပြီးတော့နိုင်ငံရေးဆွေးနွေးပွဲတွေရဲ့ဏ္ဍကုံချုပ်ဖြစ်တဲ့ဟလာပြည်တော်စုသဘောတူညီချက်ဒီပြည်တော်စုအကော့ပေါ့အဲ့ဒီသဘောတူညီချက်ထဲမှာတော့ညှိနှိုင်းအဖြစ်ချနိုင်မယ်လို့တော့ကျွန်တော်တို့ကယူဆတာပေါ့
ကွန်တူညီရောပဲလို့သဘောရပါလေခင်ဗျာအခုတိုင်းသားတွေဆွေးနွေးတဲ့အထက်မှာကျွန်တော်စောစောခုံဥကလည်းမေးတဲ့ကိစ္စလို့ပေါ့ဝါရီယာပြည်နယ်လူချင်းကျန်တဲ့အထူးရသဖြစ်နေခါရီယာပြည်နယ်လူလာမယ်ဆိုတော့မူလပြည်နယ်ကြီးကလူတွေကဒီကိစ္စကိုခွဲမဲ့ပြဿနာရပါလေအများကြီးတော့စီအောင်မဲ့ထင်ပါတယ်ဆိုတော့ဒီအခြေအနေကိုကြည့်ရင်ဒီညီလာခံဟာတကယ်အဖြေပေါ်ထွက်လာနိုင်တဲ့ညီလာခံလို့သတ်မှတ်လို့ရမယ်ထင်ပါလားကွန်တူညီ
ဟုတ်ကဲ့ဟိုဒီအခုတိုင်းရင်းသားတွေပြင်ပနေတဲ့ညီလာခံကဒါတိုင်းသားတွေရဲ့အကျိုးစီးပွားအတွက်ဥတီဆွေးနွေးကြမယ်နောက်တစ်ခါတိုင်းပြည်ပြင်မှာရှိတဲ့ပြဿနာတွေဆွေးနွေးမယ်ဆိုတာတော့ဒါကျွန်တော်ကံလျာမရှိပါဘူးဒါပေမဲ့လည်းအခုဒီညီလာခံကနေပြီးတော့ဟိုကျွန်တော်အနေနဲ့စဉ်းစားမိတာပေါ့နော်ပို့ပြီးတော့ဟိုမိခွန်းတွေများဖြစ်လာနိုင်စရာရှိသလားလို့ကျွန်တော်ထင်ပါတယ်ဆိုဘာဖြစ်လို့လဲဆိုတော့မကြသေးခင်ကပဲဒီအစိုးရနဲ့ဒီခုန NCC ဒီပေါ့နော်တိုင်းသားတွေဘက်ကဒီအပြစ်ခရစေးသဘောတူညီချက်မူကြမ်းကိုလက်မှတ်ထိုးခဲ့တာရှိပါတယ်။ဒါအဲ့ဒီမှာတော့ဒီတချို့ကိစ္စတွေကိုနောက်ကိုပို့ထားတယ်ပေါ့နော်။တပ်ပိုင်းဆိုင်ရာကိစ္စတွေဖွဲ့စည်းပုံအခြေခံဥပဒေကိစ္စတွေကဒါတွေမပါပါဘူး။ဒါပေမဲ့အခုကျွန်တော်တို့အပြင်ပမီဒီယာသတင်းတွေမှာတွေ့ရတာကဒီညီလာခံမှာတော့ဖွဲ့စည်းပုံအခြေခံပြင်ဆင်ရေးမရှိဘူးဆိုလို့ရှိရင်ဒါဟိုအပြစ်ခရစေးလက်မှတ်ထိုးဖို့တော့နောက်ကျနိုင်တယ်ဆိုတဲ့ဟာမျိုးတွေပေါ့နော်။အဲ့တော့တချို့မိခွန်းတွေများပို့ဖြစ်လာနိုင်မလားပေါ့။နောက်တစ်ခုကတော့ကျွန်တော်ယူဆချက်ကတော့ဒီဒီလာခံကဒီအခုဘွားအဖွဲ့ပေါ့နော်ဘွားပြည်သွေးစင်းညိုရေးပါတီရဲ့ဒါဥဆောင်မှုကိုလိုချင်လို့လည်းလုပ်တယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ခေါင်းကကောင်သူကြီးမိတဲ့အချက်မှာအဲ့လိုအရေးကြီးတဲ့အချက်ကိုနောက်ပို့ထားတဲ့အတွက်ကြောင့်အပေါ်ရန်အပြင်ခေါင်းကတို့ကဒါညီညွတ်နေပါတယ်လို့ပြောနိုင်တာများမဖြစ်နိုင်ဘူးလားခင်ဗျာ
အဲ့ဒါလို့မဟုတ်ပါဘူးကျွန်တော်တို့ရဲ့ဒီ NCA မူကြမ်းပေါ်မှာကြည့်လိုက်ရင် NCA ကတကယ်တော့အမူရင်းအဓိပ္ပာယ်ကတော့ကျွန်တော်တို့ပြစ်ခတ်ရစေးရေးကိစ္စပါပဲ။သို့တော့ NCA ထဲမှာပဲကျွန်တော်တို့အခန်း1နဲ့အခန်း2ကအခြေခံဟာလာမူများနောက်ပြီးတော့ဒီ NCA ရဲ့နိုင်ငံရေးဥတီချက်တွေကိုကျွန်တော်ထည့်ထားတော့ဒါတွေအားလုံးကနိုင်ငံရေးဆွေးနွေးပွဲအတွက်ပေးဆောင်သွားမယ်အခြေခံဒီ guideline တွေဖြစ်နေတယ်။ဒါကြောင့်အဲ့ဒီအခြေခံ guideline တွေကိုနိုင်ငံရေးဆွေးနွေးပွဲမှာပါဝင်လာမယ်အဖွဲ့စည်းပြီးပြီးကတော့ဒါဒီ guideline နေနဲ့ပွားဖို့ရှိပါတယ် NCCD မှာအဖွဲ့ဝင်မဟုတ်တော့လည်းပဲနိုင်ငံရေးဆွေးနွေးပွဲကြရင်အပြည့်အဝပါဝင်လာမဲ့အဖွဲ့စည်းတွေလည်းပဲဒီအခုညီလာခံမှာတက်ရောက်နေပြီပါတယ်ဒါကြောင့်ဒီလုံနီးလုံဟန်ပိုင်းလေးချင်းကပုံချင်းကနီးလေးကွာခြားနိုင်ပြီမဲ့လည်းကျွန်တော်တို့ဆုံချက်ကတော့အတူတူပဲဟုတ်လားကျွန်တော်အတူတူကပူပေါင်းဆောင်ရွက်ရေးပဲဆိုတာတော့ကျွန်တော်တို့ရေးရေးပြောရေးပါတယ
်နောက်တစ်ခုကဒီအခုတိုင်းရင်းသားတွေဆိုပြီးတော့ပြည်ထောင်စုရေးကိုဆွေးနွေးရတဲ့ဖက်ဒရယ်ရေးကိုဆွေးနွေးရတဲ့အခါမှာဗမာတိုင်းရင်းသားကိုကိုစားပြုတဲ့အဖွဲ့အစည်းမှပါတာတွေ့ရပါတယ်ဒါဟာလက်နက်ကင်တော်လှန်ရေးအင်အားစုမရှိလို့ဖြစ်ကောင်းဖြစ်ပါလိမ့်မယ်ဒါဖြစ်အစိုးရကိုယ်စားလှယ်လည်းမပါဘူးဒီချက်ကရောအားနည်းမှုတရက်လို့ဆိုရင်ဖြစ်နိုင်ပါလား
အစိုးရရဲ့လွတ်တော်ရဲ့တတ်မတော်ရဲ့ဘက်ဖက်ဖြစ်နေတော့အဲ့ဒီဘက်တစ်ဖက်ကလည်းသူ့ချိတ်ဆက်တဲ့သူဟာလားအင်အားကောင်းကောင်းနဲ့သူကထိမ့်ညှိထားပြီးပါဖြစ်တော့အဲ့ဒီဘက်တစ်ဖက်ကတော့သူကကြည်လင်မှုရှိတယ်ကျွန်တော်တို့တိုင်းပါလက်နက်ကိုင်တော်လိုင်းရဲ့အဖွဲ့အစည်းများဘက်ကတော့ကြည်လင်မှုမရှိသေးဘူးပေါ့ UFC မှာ12ဖွဲ့ NCCD မှာ16ဖွဲ့ဘူးတော့လည်းပဲ16ဖွဲ့မှာမပါတဲ့အဖွဲ့အစည်းကြီးတွေကလည်းကြာတယ်ဒါကြောင့်ဒါတွေအားလုံးကြည်ကြည်လင်လင်ဖြစ်ရေးရတော့ကျွန်တော်တို့ဘက်တစ်ဖက်ကတော့ပြင်ဆင်ကြင်ပြင်ဆင်ဖို့လိုတာပေါ့အဲ့ဒီပြင်ဆင်ပြီးတဲ့အချိန်ကျရင်တော့အစိုးရဘက်နဲ့ဆက်လက်ညှိနှိုင်းသွားဖို့ကတော့ရှိပါတယ်ကျွန်တော်တို့တိုင်းပါးတွေအချင်းချင်းပြင်ဆင်တဲ့နေရာမှာအစိုးရဘက်ကထည့်လိုက်လို့ရှိရင်ကျွန်တော်တို့အတွက်အဆင်မပြေဘူးပေါ့။ဘာကြောင့်လဲဆိုတော့အစိုးရဘက်ကပြင်ဆင်မှုတွေမှာလည်းကျွန်တော်တို့ခေါ်ထည့်တာတခါမှမရှိပါဘူး
။ကိုအောင်သူကြီးရောဘယ်လိုသဘောရပါလဲဒီကိစ္စမှာ
။ကျွန်တော်မြင်တာတော့ဒီအခုပန်ဆန်းကြီးလာခံကပေါ့နော်။ဒီ all inclusive ပေါ့အင်အားစုအလုံးပါနိုင်ရလားဆိုတော့ဟိုမေးခွန်းတော့ရှိပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီအခုချင်း CNF တို့ပါလို့ဆိုလို့ရှိရင်ချင်းဖွဲ့တို့ကဒါပြောနေဆိုနေကြတာလဲကျွန်တော်တို့ကြားပါတယ်သူတို့မဖိတ်ဘူးပေါ့နော်တချို့အဖွဲ့တွေလည်းမဖိတ်ပဲကြံခဲ့တာတော့ရှိပါတယ်ဆိုတော့နောက်တစ်ခုကတော့ကျွန်တော်အမြင်ကဒီငင်းငယ်ရေးတိဆောက်တဲ့အခါမှာကျတော့ဒီတိုင်းရင်းသားတွေပဲကြည့်ရမဟုတ်ဘူးဒီမြန်မာအစိုးရဘက်ကလည်းအရေးကြီးတာပေါ့နော်ဒီအဲ့ဒီမှာလည်းဒီညီလာခံကတော့ဟိုအစိုးရဘက်ကကန့်ကွက်ရတဲ့ဒီကိုကန့်အဖွဲ့တွေကဖိတ်တယ်ဆိုတဲ့အနေအထားမှာ
ဒါဆက်ဆံရေးအနေနဲ့လည်းနည်းနည်းလေးအထက်ခင်များဖြစ်မလာပါတော့ဒါလည်းကျွန်တော်စဉ်းစားမိပါတယ်ဆွဲရတ္တိကြတမ်တော်ရဲ့ရတ္တိကြအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့တိုင်းသားတွေအချင်းချင်းသုံးသပ်တဲ့အခါမှာတော့တူညီတဲ့သုံးသပ်မှုမျိုးပေါ်ထွက်ပါလားဒါတော့ဖြေဖို့နည်းနည်းစောသေးတယ်ကမနေ့ဖြစ်ထွက်လာမဲ့ကျွန်တော်တို့ရဲ့ဟိုပါပေါ့သဘောထားထုတ်ပြန်ကြရကြမှာတော့တာချက်လက်တွေပါနို
ဟုတ်ကဲ့ခေါင်းကကစီးပွားတယောက်နေရဲ့ပုဂ္ဂိုလ်ဆိုတော့အဲ့ဒါကိစ္စကိုပြောလို့မသိတော့ဘူးဆိုတာလက်ခံပါတယ်အပြင်ကသုံးသက်သူကွန်သူညာရောဘယ်လိုမြင်ပါလဲအဲ့ဒီကိစ္စကို
ဒီအစိုးရဘက်ကတော့ဒီအခုလက်ရှိသဘောတူထားတဲ့ NCA မူကြမ်းပေါ့ဒီကနေတစ်ဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုသူတို့ကလာမဲ့2015ရွေးကောက်ပွဲမတိုင်ခင်စတင်တဲ့သဘောရှိပါတယ်ဆိုတော့ဒါပေမဲ့အခုဒီတိုင်းရင်းသားဆွေးနွေးပွဲတွေမှာကျွန်တော်တို့ဟိုအတိအကျတော့မသိပါဘူးအပြင်မီဒီယာတွေကကြားတဲ့အနေထားဆိုရင်တော့ဒီအစိုးရဘက်ကမှန်းထားတဲ့အခြေအနေထက်ပိုပြီးတော့အခြေယူရမယ့်သဘောထားရှိနေတယ်လို့တော့ကျွန်တော်ထင်ပါတယ်ဘာဖြစ်လို့လဲဆိုတော့ဖွဲ့စည်းပုံကိစ္စပြောလာတာတွေနောက်တစ်ခါကျတော့တခြားဒီတိုင်းသားတွေကခုနဥခောကပြောတဲ့ပြင်ဆင်မှုတွေလည်းရှိလာမယ်ဆိုတဲ့အခါကျတော့ကျွန်တော်ထင်တယ်ဒီအချိန်ဇယားမှာတော့နှစ်ခုကွဲလွဲမှုတွေတော့ရှိမယ်လို့ထင်ပါတယ
်ဟုတ်ကဲ့ဒီနေ့ပဲသတင်းထဲမှာကျွန်တော်ဖတ်မိတယ်အဲ့သမ္မတဥသိန်းစိန်ကအစင်းသိမ်းပဲပြစ်ခတ်အစိုးရတနိုင်ငံလုံးလုပ်ဖို့အတွက်ဒါတိုင်းသားတွေရဲ့ဆွေးနွေးပွဲရဲ့ရလကောပဲစောင့်နေတယ်လို့ဆိုပါတယ်ဥခောကဘယ်လောက်အယုံကြည်ရှိပါလဲခင်ဗျာ
ကျွန်တော်တို့ကတော့ဒီတိဆုံဆွေးနွေးရေးလမ်းကြောင်းကိုသွားမယ်ဆိုရင်ပြစ်ခတ်ရစေးရေးအဒီကနေတဆင့်ဟာလာနိုင်ငံရေးဆွေးနွေးပွဲမူပေါင်းရေးဆွေးရေးမူပေါင်းသဘောတူပြီးတဲ့နောက်မှာကျွန်တော်တို့နိုင်ငံရေးဆွေးနွေးပွဲတွေစတင်ရေးပေါ့အဲ့ဒီသဘောတူပြီးသားလမ်းပြမြေအတိုင်းကိုပဲကျွန်တော်တို့ကတော့သွားကြမှာဖြစ်တယ်သို့တော်လည်းပဲဒီလမ်းပြမြေပုံရဲ့ဘယ်အဖွဲ့စည်းရတော့ဘယ်အဆင့်မှာသူပါဝင်နိုင်လဲပေါ့ဗျာသူရဲ့အနေထားသူရဲ့ထူးခြားချက်သူရဲ့နယ်မြေသူရဲ့အင်အားပေါ်ကြည့်ပြီးတော့အဲ့ဒါကိုကြတော့တပြေးညီမဖြစ်ဘူးဆိုလည်းဒါကိစ္စမရှိပါဘူး။တမ်းပြမြေပုံအဲမှာပဲအားလုံးအတူတကွပါဝင်ပြီးတော့ဒီနိုင်ငံရေးဆွေးနွေးပွဲပြီးတဲ့အထိပေါ့ကျွန်တော်တို့ငြိမ်းချမ်းရေးစာချုပ်ပဲခေါ်ခေါ်ပြည်တော်စုစာချုပ်ပဲခေါ်ချုပ်ဆိုနိုင်တဲ့အထိကတော့အတူတကွပူပေါင်းဆောင်ရွက်ပါမယ်ဆိုတာတော့ကျွန်တော်ဒီမှာအခြေခံရရှိပြီးသားဖြစ်ပါတယ်
ဟုတ်နောက်ဆုံးသိချင်တာကအဲ့တော့မနေ့ပြန်ပေါ်ထွက်လာမဲ့ပညာချက်ကဒါဥသိန်းစိန်ပြောသလိုပေါ့သူတို့အပြစ်ခတ်ရေးစည်းကိုဆက်လက်ပြီးတော့လှုပ်သွမ်းနိုင်မဲ့လမ်းကြောင်းမျိုးဖွင့်ပေးနိုင်လိမ့်မယ်လို့ထင်ပါလားမနေ့ပြန်ထွက်လာမဲ့ပညာချက်က
ဒီလမ်းကြောင်းမရှိတာပဲအဖွဲ့စည်းတိုင်းကတော့ကြပ်ပနာအင်းနဲ့နေနေစုပေါင်းမှုတော့အတူတကွဖြည့်ရှင်းမယ်အဲ့ဒီလိုစုပေါင်းမှုတော့အတူတကွဖြည့်ရှင်းတဲ့နေရာမှာလည်းဘုသူ့ကိုခြံတာဘုသူ့ကိုဟိုဘေးဖယ်ဆိုတာမဟုတ်နဲ့အားလုံးပါဝင်ဖို့လိုတယ်ဒီမိုဂရီနဲ့ဟာလာဖက်ဒရယ်စနစ်ကိုတည်ထောင်မယ်ဆိုရင်လည်းလက်ရှိဒီမိုချီကဥပဒေကပြင်ဆင်ဖို့လိုအပ်နေတယ်။အဲ့ဒါလိုတူညီချက်တွေတော့ပေါ်ထွန်းလာမှာပါပေါ့ဗျာ။အဲ့ဒါကြောင့်ဒီပေါ်နေတဲ့လမ်းကြောင်းကိုတော့အနောက်ရှေ့ဟတ်တာဖြစ်နေတဲ့အခြေအနေမျိုးတော့ကျွန်တော်မတွေ့ရဘူးလို့ပဲညီကုံချုပ်တင်ပြခြင်းပါတယ
်။ဟုတ်ကဲ့။ကောင်သူချင်းကိုလည်းညီကုံချုပ်မေးခြင်းပါတယ်။အဲ့ဒီမူကိုလက်ခံကြရဲဆိုတာဒါအပြောလွယ်တယ်။ဒါပေမဲ့တကယ်လက်တွေ့မှာကတော့တက်မတော်ကဘလို့ဖြစ်တယ်လို့ဒါအခြေအနေမကြိုက်ဘူးလို့ဒီလက်မခံနိုင်ဘူးလို့အယုံကြည်မရှိဘူးလို့ဆိုတဲ့စကားတွေအများအားကြားနေရပါတယ်။ကောင်သူချင်းရဲ့အဆုံးသတ်ချက်ကဘလို့ပြောလို့ပါလဲဒီကိစ္စကို
။ဟုတ်ကဲ့။ဟိုအခုအနေထားမှာတော့အင်အားစုအကုန်လုံးပေါ့နော်အစိုးရပါဝင်ကဒီပြည်ဆောင်ဆွေးနွေးမိလန်းကိုပဲယူလာပါတယ်။ဆိုတော့ဒါတော့ကျွန်တော်တို့ဟိုဝန်တာစရာကောင်းတဲ့အခြေအနေလို့ပြောလို့ရပါတယ်။ဒါပေမဲ့ခုနဥခောဥကဆွေးနွေးသလိုပဲတစ်ဖက်နဲ့တစ်ဖက်နီးနာတွေကတော့ကိုယ်လွယ်မှုရှိအောင်ပါပေါ့နော်။ဆိုတော့အဲ့ဒီအနေထားအောက်မှာပဲဟိုကျွန်တော်တို့အကောင်းဆုံးအဖြေရှာနိုင်တော့ကောင်းတယ်လို့ထင်ပါတယ်။
ကျော်စန္ဒာအစီအစဉ်တင်ဆက်တဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတင်ပြပေးမှာကတော့သူယုံကြည်ရအစီအစဉ်ဖြစ်ပါတယ်။ဒီသတင်းပတ်အတွက်သူယုံကြည်ရအစီအစဉ်မှာတော့မန္တလေးမြို့ကစာရေးဆရာစုငတ်ဘာကိုယုံကြည်သလဲဆိုတာကိုပြောပြပေးမှာပါရှင်။မမိုးဖြူစီစဉ်တင်ဆက်ထားတာပါ။
ကျွန်တော်ယုံကြည်တာကတော့တဦးနဲ့တဦးကြမှာပွင့်လင်းမြင်သာမှုယူသားမှုဆိုတာကိုယုံကြည်ပါတယ်ဒီပွင့်လင်းမြင်သာမှုဟာဟာမိသားစုအတွင်းမှာဒီသမီးမောင်နှံအတွင်းမှာအရကအပေါင်းအသင်းအတွင်းမှာလောက်ခေါကောင်းခိုင်ပဲအတွင်းမှာ ဒါဟာအခြေခံကြပါတယ်။ဝင်လင်းမြင်သာမယ်ဆိုရင်တဦးနဲ့တဦးတည်နာလဲပါတယ်။နော်။တဦးနဲ့တဦးတည်နာလဲပြီဆိုရင်ပြိပခတ်တွေကိုလည်းလွယ်ကူစွာဟလာညီနိုင်ချေရှင်းလို့ရပါတယ်။ဒါဟာဒါလည်းတိမောင်းနံကိစ္စ၊မိသားစုကိစ္စ၊အပေါင်းအသင်းကိစ္စ၊စီးပွားရေးကိစ္စတာမကနိုင်ငံတကာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးမှလည်းဝင်လင်းမြင်သာမှုဂျိုးသားမှုကအင်မတန်အဓိကကြပါတယ်။အဲ့ဝင်လင်းမြင်သာဂျိုးသားမယ်ဆိုရင်လည်းကျွန်တော်တို့ဟာဟလာနိုင်ငံရေးအလားအတိုက်ခံဒီနိုင်ငံကြီးအဖွဲ့အစည်းတွေလူမျိုးစုတွေတော့တိုင်းရင်းသားတွေအားရကြမှာကျွန်တော်တို့တွေဟာတဦးနဲ့တူတည်နာလဲသွားပါမယ်အဲ့တော့တဦးနဲ့တူတည်နာလဲသွားပြီဆိုရင်ကျွန်တော်တို့ကညှို့ဖို့မကျင်းရမှာဘူးနော်တို့ညီညွတ်ကြမယ်ဆိုရင်နိုင်ငံပါလေညှို့မှာညီညာမှကျွန်တော်တို့လှုပ်ဆောင်နိုင်တော့တိုးတက်မှုအားကြောင့်ပေါ့ကကျွန်တော်တို့နောက်ဆက်မင်းနဲ့လုပ်နိုင်မှာပါအဲ့တော့ဟလာအဲကျွန်တော်ပြောလို့မိသားစုအခြေခံမှဒီအတင်းအဖွဲအလေဟာတိုင်းပြည်ရဲ့ပုံပြတုတ်တက်မှုအတွက်ဝင်လင်းမြင်သာမှုယူသားမှုဟာအဓိကကြပါတယ်ကျွန်တော်တို့ဝင်လင်းမြင်သာမှုယူသားမှုမရှိဘူးဆိုရင်ကျွန်တော်တို့မှာပြည်ရည်ဖြစ်သွားနိုင်ပါတယ်နော်ခုနပြည်ရည်ဖြစ်သွားနိုင်ပြီပြည်ရည်ကြောင့်မို့တခုနဲ့တခုကြားမှာအထင်မြင်လွဲမှုတွေဖြစ်နိုင်ပါတယ်အထင်မြင်လွဲမှုတွေညှို့ဖို့အမှန်တန်ခဲရင်ပါတယ်ရတဲ့ဖြစ်သွားမှာပါအလားတူပဲတိုင်းပြည်ရဲ့ပျော်လင့်ထားတဲ့တိုင်းပြည်ရဲ့ဟလာချမှတ်ထားတဲ့နိုင်ငံရေးစမှုစီကိုလည်းတောင်းခံပါဒီလိုဆိုတိုင်းပြည်ဟာအခုနဲ့လာလာဆိုလည်းခလာကလေးကကျွန်တော်တို့ပျော်လင့်ရတဲ့လူ့အရေးဒီမိုကရေစီရေးဆိုတဲ့ဌာနမှာဒီဌာနဟာကျွန်တော်တို့ရောက်နေပါပြီဒီနေ့တိုင်းပြည်တိုးတက်ဖို့ဆိုရင်ကျွန်တော်တို့တွေးနဲ့ရင်းပြီးတော့ချွေးနဲ့ရင်းပြီးတော့အသက်ပေါင်းများစွာစရေပြီးတော့နော်ရူယော်လင်းတဲ့ဒီမိုကရေစီဆိုတဲ့နိုင်ငံတော်တစ်ပြီးဆောက်ဖို့အားလုံးဟာသဘောတူညီညတယ်ဆိုရင်ဖြင့်အဲဒီဖွဲ့ရဲ့အချင်းချင်းပါတီရဲ့အချင်းချင်းတိုင်းလာလူမျိုးတွေအချင်းချင်းအားလုံးဟာကျွန်တော်တို့တွေဟာဝင်လင်းသာစွာယူသားမှုတွေရှိဖို့လိုအပ်နေပါတယ်ဝင်လင်းမြင်သာယူသားမှုတွေရှိမှကျွန်တော်တို့တွေအားလုံးညီညွတ်ကြမှာပါညီညွတ်မှငြိမ်းချမှာပါငြိမ်းချမှကျွန်တော်တို့လိုချင်တော့ဒီမိုကရေစီနိုင်ငံတည်ဆောက်တာကိုတက်ပြီးလက်ပြီးထူထောင်နိုင်မှာပါဒါဟာကျွန်တော်ရဲ့ယုံကြည်ချက်ဖြစ်ပါပ
ါအပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်အားစီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ခြားသာပရင်းနေမနက်ခင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ VOA အသံလွှင့်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေဓာတ်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်ရှင
်အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။ရာသီဥတုပြောင်းလဲမှုကိုဖြစ်စေတဲ့ညဉ့်ညနေလေတုထုတ်လွှင့်မှုကိုရော့ချဖို့အရေးဟာသမ္မတဘရက်အိုဘားမားရဲ့ရေရှည်ဦးစားပေးလုပ်ငန်းစဉ်ဖြစ်ပါတယ်။သမ္မတရာထူးကိုစတင်လက်ခံကလေးကဒါနဲ့ပတ်သက်လို့သမ္မတအိုဘားမားဟာလုပ်ငန်းစဉ်အမြောက်အများကိုတဆင့်ပြီးတဆင့်အကောင့်ထည့်ဖော်ခဲ့တာပါ။တန်ရှင်းစွမ်းအင်ဤပညာမှာရင်းနှီးမြှုပ်နှံတာလောင်စာဆီစီးပွားရေးကိုမြင့်တင်ပေးတာလေတုညဉ့်ညမ်းစေတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့ထုတ်လုပ်မှုကိုဖျက်တောက်တာကမ္ဘာရာသီဥတုပြောင်းလဲမှုနိုင်ငံတကာအဆင့်ပြဿနာကိုပူးပေါင်းဖြေရှင်းရေးအမေရိကန်နိုင်ငံသားရေးမူဝါဒအဖြစ်ချမှတ်ပြီးတိုးမြင့်ဆောင်ရွက်တာတွေရှိခဲ့ပါတယ်။မတ်လ31ရက်နေ့မှာသမ္မတအိုဘားမားအစိုးရဟာကြီးမားတဲ့အဆင့်တစ်ခုကိုတက်လှမ်းခဲ့ပါတယ်။ဒါကတော့လာမယ့်10နှစ်အတွင်းကြည်ရင်းမှာလေတုညဉ့်ညမ်းစေတဲ့ဖန်လုံအိမ်ဓာတ်ငွေ့ထုတ်လုပ်မှုဖျက်တောက်ဖို့အမေရိကန်ကအကောင့်ထည့်ဖို့ဆောင်ရွက်မဲ့လုပ်ငန်းအစီရင်ခံစာကိုကုလသမဂ္ဂကိုတင်သွင်းလိုက်တာဖြစ်ပါတယ်။ဒီအမှန်ချက်အရ2005ခုနှစ်ကအမေရိကန်မှာဖန်လုံအိမ်ဓာတ်ငွေ့ထုတ်လွှင့်ခဲ့တဲ့ရာဂိုင်နှုန်း26ကနေ28အထိရှိတဲ့အဆင့်ကို2025ခုနှစ်အရောက်မှာဖျက်တောက်မှာဖြစ်ပါတယ်။ရာသီဥတုပြောင်းလဲမှုဟာဒီကနေ့ခေတ်ကာလမှာအရေးကြီးတဲ့စိန်ခေါ်မှုတစ်ရပ်ဖြစ်ပြီးဒါကိုဖြေရှင်းနိုင်ဖို့ကမ္ဘာရဲ့ကြိုးပမ်းအားထုတ်မှုမှာအမေရိကန်တည်ထောင်စုဟာဥဆောင်မှုအခန်းကဏ္ဍကနေပါဝင်ဆောင်ရွက်ဖို့တန်တိတ်တန်ချမှတ်ထားတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီရဲ့ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်။ဒ ဒါပြင် ဒီကနေ့မှာ American ရဲ့ လုပ်ငန်း အစီအစဉ် ကို ကုလသမဂ္ဂ ရဲ့ ရာသီ ဥတု ပြောင်းလဲမှု ဆိုင်ရာ မူပေါင်း နီလာကပ် မှာ တရားဝင် တင်သွင်းခြင်း အပြင် ရီမန်းချက် ပန်းနိုင် အတွက် အရေးကြီးတဲ့ အဆင့် ကို တန်လှမ်းနိုင်ခဲ့ တယ် လို့ လည်း အဲ့ဒီ ကြေညာချက် မှာ ရေးသားထားပါတယ် ပြီးခဲ့တဲ့ နိုဝင်ဘာလ က သမ္မတ Obama နဲ့ တရုတ် ဝန်ကြီးချုပ် Xi Jinping တို့ နှစ် ဦး တွေ့ဆုံပွဲ မှာ လေးထု ညဉ့်ညံ့မှု ကို ဖြစ်စေတဲ့ ဓာတ်ငွေ ထုတ်လုပ်မှု တွေ ကို ရော့ချရေး ရီမန်းချက် အပေါ် လေးစားမှု ကို ပြသတဲ့ တမိုင်းဝင်ပူးတွဲကြေညာချက်ကိုထုတ်ပြန်ခဲ့ပါတယ်။ဒါ့အပြင်ကမ္ဘာရာသီဥတုပြောင်းလဲရေးပြဿနာဖြေရှင်းရေးပူးပေါင်းဆောင်ရွက်မှုကိုလည်းကတိပေးခဲ့ကြပါတယ်။အဲ့ဒီအချိန်ကဖန်လုံအိမ်ဓာတ်ငွေထုတ်လုပ်မှုကိုကန့်သတ်သွားမယ်လို့တရုတ်ကကတိကဝတ်ပြုခဲ့ပါတယ်။ဒါ့အပြင်ကာဗွန်ဒိုင်အောက်ဆိုက်ထုတ်လွှတ်မှုအမြင့်ဆုံးအဖြစ် 2030ခုနှစ်မှာလေထုညဉ့်ညံ့မှုကိုဖြစ်စေတဲ့ဓာတ်ငွေထုတ်လုပ်မှု40ရာခိုင်နှုန်းကိုအဖွဲ့ဝင်နိုင်ငံအားလုံးကချက်တောက်မယ်လို့ကြေညာထားတဲ့ဥရောပသမဂ္ဂနဲ့အတူအမေရိကန်တရုတ်နဲ့အခြားနိုင်ငံတွေကလည်းပူးပေါင်းဆောင်ရွက်မှာဖြစ်ပါတယ်။အဲ့ဒီနိုင်ငံအားလုံးဟာကမ္ဘာကြီးရဲ့လေထုညဉ့်ညံ့မှုကိုဖြစ်စေတဲ့ဓာတ်ငွေရာခိုင်နှုန်းတစ်ဝက်ကျော်ကိုထုံးလွှင့်နေတာပါ။ ဒါကြောင့်အခုဆိုရင်ဒီနိုင်ငံတွေအားလုံးဟာသဘာဝပတ်ဝန်းကျင်ညဉ့်ညံ့မှုကိုရော့ချရေးသူတို့ရဲ့ရီမန်းချက်တွေကိုအတိအကျကြေညာထားပါတယ်။ကြီးခဲ့တဲ့သတင်းဘက်ကမက္ဆီကိုနိုင်ငံကလည်းသူတို့နိုင်ငံတွင်လေထုညဉ့်ညံ့စေတဲ့ဓာတ်ငွေထုတ်လုပ်မှုထိတိယောက်ယောက်ထိန်းချုပ်သွားမယ်ဆိုတဲ့အကြောင်းနဲ့2027ခုနှစ်နောက်ဆုံးထားပြီးကာဗွန်ဒိုင်အောက်ဆိုက်အများဆုံးထုတ်လွှင့်သွားမှာဖြစ်တ ာရေးသူတို့ရဲ့တာဝန်တွေကိုဝိုင်းဝန်းဆောင်ရွက်ဖို့လိုအပ်နေပြီးအနာဂတ်အတွက်ကမ္ဘာတန်ရှင်းနဲ့စွမ်းအင်ဖြစ်လာဖို့လှုံ့ဆော်ရမှာဖြစ်တယ်လို့နိုင်ငံတိုင်းဝန်ကြီးကယ်ရီရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီနည်းလမ်းကပဲဒီစိန်ခေါ်မှုကိုဖြေရှင်းနိုင်မှာဖြစ်တယ်လို့အနာဂတ်မျိုးဆက်တွေအတွက်ကျွန်တော်တို့ရဲ့တာဝန်တွေကိုမျှဝေဆောင်ရွက်တာဖြစ်တယ်လို့လည်းသူကရေးသားထားပါတယ်ရှင
်။မေဂန်ဆိုယာရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းသောတာရှင်တွေကိုအသိပေးလိုပါတယ်ရှင်။ကြာသပတေးနေ့ညနေခင်းနဲ့ညပိုင်းအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိတစ်ချိန်ည9နာရီကနေ10နာရီထိတစ်ချိန်ထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်။ကြာနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုကိုစောဝင်းလိုက်တက်လက်ပြောပြပေးပါအောင်ရှင်။
ဒီနေ့ငါမှာကြာသပတေးနေ့ဒီကနေ့ကျင်းပမယ်လွတ်တော်ရွက်ကောက်ပွဲတွေအတွက်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်နဲ့အတိုက်ခံခေါင်းဆောင်အက်မီလီဗန်တို့ဟာမက်ဆန်နာရှင်တွေကိုနောက်ဆုံးအဆင့်အပြိုင်ဆိုင်မဲဆွဲဆေးရုံနေကြပါတယ်လူလူစစ်တမ်းတွေအရာကတော့ရွက်ကောက်ပွဲမှာဘယ်သူနိုင်မဲဆိုတာကိုအတက်မပြောနိုင်သေးပဲဖြစ်နေပါတယ်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ဦးဆောင်တဲ့ Conservative Party ဟာဗြိတိသျှမက်ဆန်နာရှင်33ရာခိုင်နှုန်းရဲ့ထောက်ခံမှုကိုရရှိထားပြီးအက်မီလီဗန်ဦးဆောင်တဲ့အတိုက်ခံ Labour Party ကတော့32ရာခိုင်နှုန်းထောက်ခံမှုရရှိထားတယ်လို့ဗိုလ်ထုနေ့ကတနင်္ဂနွေလုံးအတိုင်းအတာနဲ့ကြောက်ယူခဲ့တဲ့လူလူစစ်တမ်းမှာဖော်ပြထားပါတယ်။ယမန်နိုင်ငံမှာရှိတဲ့ဟူတီအဖွဲ့တွေအပေါ် Saudi Arabia ကဥဆောင်တဲ့ညွန်ပေါင်းအဖွဲ့ကပြုလုပ်နေတဲ့လေကြောင်းတိုက်ခိုက်မှုတွေကိုလူသားချင်းစာနာထောက်ထားတဲ့အနေနဲ့ခေတ္တရပ်ဆိုင်ပေးရေးပြောဆိုဆွေးနွေးဖို့အတွက်အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီဟာ Saudi Arabia နိုင်ငံကိုရောက်ရှိနေပါတယ်။ IS Islam စစ်တပ်အဖွဲ့ဝင်တွေလို့ပြောတဲ့အမေရိကန်နိုင်ငံသားတဦးရဲ့ချင်းချောက်လာမှုအသစ်ကြောင့်အမေရိကန်ထောက်လိုင်းအရာရှိတွေအနေနဲ့သတိထားစရာဖြစ်လာရပါတယ်။ဒါပေမဲ့လည်းဒီချင်းချောက်မှုနဲ့ဆက်နွယ်တဲ့အထောက်အထားတွေကတော့ဘာမှမတွေ့ရသေးဘူးလို့ဆိုပါတယ်။ပြဿနာအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့ Baltimore ရဲတပ်ဖွဲ့အနေနဲ့ပြီးခဲ့တဲ့လူထုအုံကြွမှုတွေအတွင်းအင်အားအလွန်ကျုံတုံးခဲ့ခြင်းရှိမရှိစုံစမ်းစစ်ဆေးမှုပြုလုပ်ပေးဖို့မြို့တော်ဝန်ကဗဟုအစိုးရရဲတပ်ဖွဲ့ကိုတောင်းဆိုလိုက်ပါတယ်လူမဲလူငယ် Freddie Gray ရဲတပ်ဖွဲ့ရဲ့ထိန်းချုပ်မှုအတွင်းတေဆုံးသွားတဲ့နောက်မှာရဲတပ်ဖွဲ့အနေနဲ့သူတို့ရဲ့လုပ်ပိုင်ခွင့်အာဏာကိုအလွန်ကျုံတုံးဆွဲခဲ့ခြင်းရှိမရှိစုံစမ်းပေးဖို့တောင်းဆိုတာဖြစ်ပါတယ်
သတင်းချင်းချုပ်ကိုကိုစောဝင်းလိုင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနက်ခင်းရဲ့အစီအစဉ်ထုတ်လွှင့်ရမှုကဦးဆံမဝေဖြစ်ပါတယ်စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Darrell Smith ဖြစ်ပါတယ်ရှင်ကျွန်မစုမော်ကဒီမနက်ခင်းအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်မင်္ဂလာရှိတဲ့မနက်ခင်းမှာမြန်မာပြည်သူပြည်သားအားလုံးရွှင်လန်းချမ်းမြေ့ကြပါစေလို့စုမော်ကောင်းတောင်းပေးလိုက်ပါတယ်ရှင်
This program has come to you from the Voice of America, Washington.